Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA အမေရိကန်သံရဲ့2015ခုနှစ်ဇွန်လ14ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00ထိလိုင်းဒိုမီတာ2425/32/50နဲ့လိုင်းလတ်190ဒုကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုနန်းလောင်နဲ့တင်ဆက်ပေးသွားမှာပါပိုလန်နိုင်ငံမှာအမေရိကန်စစ်ပတ်သွင်းလက်နက်ကြီးတွေထားရှိဖို့အရေးဒီအမေရိကန်နဲ့ဆွေးနွေးနေတယ်လို့ပိုလန်ဘက်ကပြောဆိုလိုက်တာ။နောက်ဒီမြောက်ကိုရီးယားဘက်ကတာရိုပစ်ဒုံးကျည်3000ဂျပန်ပင်လယ်ထဲကိုတိုက်ခတ်ဆန်းသတ်ခဲ့တာ။ဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ကိုညံဝင်းအောင်ရေ
။ဟုတ်ကဲ့ပါခင်ဗျာ။2015ခုနှစ်ပြည်သူ့ဂုဏ်ရည်ဆုရှင်မဖြူဖြူအောင်ကသူ့အနေနဲ့ညာအကျိုးတက်ဆက်လက်လှူရှားဆောင်ရွက်သွားမယ်လို့ဒီကနေ့ကျင်းပတဲ့စူပေးပွဲအခမ်းအနားကတဆင့်ပြောကြားလိုက်ပါတယ်။
အဲ့ဝမ်းလည်းဝမ်းသာပါလေကိုယ်လည်းကိုယ်ပါเนาะဒီဒုက္ခရောက်နေတဲ့မြန်မာပြည်ဒီလူတွေကိုဟဲ့လားเนาะဒါကိုနေတဲ့ဒါတမီးတို့လူကြီးအမကကြော်ရဲကြနေတဲ့ပြည်ထဲနေဆိုတာတိုင်းပြည်ဆိုမှာအကြိုင်ကြီးတယ
်မဖြူဖြူအောင်ကိုစားပြည်သူ့ဂုဏ်ရည်ဆုလက်ခံရယူခဲ့သူဖခင်ဒေါက်တာနေဝင်းပြောသွားတာပါဒီအကြောင်းနဲ့အတူမြန်မာဒီမိုကရေစီရဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသုံးသက်ခြင်းနဲ့ကမ္ဘာတစ်လွှားထူးခြားဆန်းပြားသတင်းအစီအစဉ်တွေကိုလည်းတင်ဆက်အောင်ပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကတင်ပြပါမယ
်ပိုလန်နိုင်ငံမှာအမေရိကန်စစ်ပတ်သွင်းလက်နက်ကြီးတွေထားရှိဖို့အရေးအမေရိကန်နဲ့ဆွေးနွေးနေတယ်လို့ပိုလန်ဘက်ကပြောပါတယ် Baltic ဒေသနဲ့အရှေ့ဥရောပနိုင်ငံတွေမှာစစ်ပတ်သွင်းစစ်မြေလက်နက်ကြီးတွေကိုထားရှိသွားဖို့အမေရိကန်ပြည်ထောင်စုကစဉ်းစားသုံးသပ်နေတယ်လို့အမေရိကန်အရာရှိတွေကပြောဆိုအပြီးမှာပိုလန်ကာကွယ်ရေးဝန်ကြီးဌာနကအခုလိုပြောကြားလိုက်တာပါကာကွယ်ရေးဝန်ကြီး Thomas Simon ရဲ့ကဒီအစီအစဉ်ကိုအမေရိကန်စစ်ပတ်အရာရှိတွေနဲ့လွန်ခဲ့တဲ့လအတွင်းဝါရှင်တန်မှာဆွေးနွေးခဲ့ပြီးဒီကိစ္စနဲ့ပတ်သက်လို့မကြခင်မှာဆုံးဖြတ်ဖို့ရှိနေတယ်လို့ပြောဆိုပါရယ်။မြောက် Atlantic ဆက်စာချုပ်အဖွဲ့ NATO ရဲ့ဥရောပအရှေ့ဥရောပကမဟာမိတ်နိုင်ငံတွေအပေါ်အမေရိကန်အနေနဲ့ကာကွယ်သွားမှာဖြစ်တယ်ဆိုတာကိုရုရှားသမ္မတ Vladimir Putin စီသတင်းစကားပေးပို့လိုက်တာလည်းဖြစ်ပါရယ်။စနေနေ့တော့ New York Times သတင်းစာမှာဒီသတင်းကိုအရင်ဆုံးဖော်ပြခဲ့တာပါအခုချိန်ထိပြည်ပခါတွေဆက်ဖြစ်နေသေးတဲ့ယူကရိန်းနိုင်ငံပိုင်းခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကသိမ်းယူခဲ့ပြီးတဲ့နောက်အရှေ့ဥရောပမှာတင်းမာမှုတွေကြီးထွားလာခဲ့ပါတယ်။အစိမ့်မြင့်လက်နက်ကြီးတွေကိုဘူဂေးရီးယား၊အက်စတိုးနီးယား၊လက်တီးယား၊လစ်သူရေးနီးယား၊ပိုလန်၊ရူမေးနီးယားနဲ့ဟန်ဂေရီနိုင်ငံတွေကိုပေးပို့သွားမှာကိုကာကွယ်ရေးဝန်ကြီးအက်ရှ်ကာတာနဲ့အင်ဘီရောကနေအတည်ပြုပေးရမှာဖြစ်တယ်လို့ New York Times သတင်းစာမှာဖော်ပြထားပါတယ်။လက်ဗီယာကာဝေးရေးဝန်ကြီးရိုင်မွန်ဗီဂျိုနက်စ်ကတကယ်လို့တခုခုဖြစ်လာမယ်ဆိုရင်လက်နက်ကြီးတွေရဖို့သူတို့အနေနဲ့ရက်တွေသတင်းပတ်တွေနဲ့ခြိစောင့်နေနိုင်မှာမဟုတ်ပဲချက်ချင်းတုံ့ပြန်သွားဖို့လိုတယ်လို့ New York Times ကပြောပါရယ်တကယ်လို့ဒီအဆိုပြုချက်ကိုအတည်ပြုလိုက်ရင်တော့ဒါဆေးခေတ်နောက်ပိုင်းတစ်ချိန်ကဆိုဗီယက်ဩဇာတက်ရောက်ခဲ့တဲ့နိုင်ငံတွေမှာပထမဆုံးအနေနဲ့ဒီအစ်မင့်လက်နက်ကြီးတွေကိုထားရှိသွားမှာဖြစ်ပါရယ်ခင်ဗျာ
အမေရိကန်ထောက်လှမ်းရေးဝန်ထမ်းဟောင်းအက်ဒဝတ်စနိုဒန်စီကတင်ကေတာတုံးထိုက်တန်းလျှော့ဆရာဆရာတွေကိုရုရှားနဲ့တရုတ်နိုင်ငံတို့ကရယူသွားခဲ့တဲ့အတွက်သဘောထားတင်းမာတဲ့နိုင်ငံတွေမှာတာဝန်ချထားတဲ့ British အစိုးရရဲ့တရှိုးတွေကိုနေရာပြောင်းရွှေ့ခဲ့ရတယ်လို့ဗြိတိန်ထိုက်တန်းသတင်းစာတစ်စောင်ကဖော်ပြပါရယ်စနိုဒန်အမေရိကန်နိုင်ငံကနေ2013ခုနှစ်ကထွက်ပြေးသွားတော့ခိုးယူသွားခဲ့တဲ့လျှော့တင်ကေတာတုံးစာတမ်းပေါင်းတန်တန်းကျော်ကိုရုရှားတို့ကရယူသွားခဲ့ပြီးတဲ့နောက်အခုလိုတရှိုးတွေကိုရွှေ့ပြောင်းလိုက်ရတာလို့ The Sunday Times သတင်းစာကပြောပါရယ်သူအခုလိုထွက်ပြေးသွားပြီမကြခင်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကစနိုဒန်ကိုယာယီနိုင်ငံရေးခလုံခွင့်ပေးလိုက်ပြီးရုရှားပြည်တွင်လွတ်လပ်စွာသွားလာနိုင်တဲ့နေထိုင်ခွင့်ပါမစ်ကိုပါနောက်ပိုင်းမှာချထားပေးလိုက်တာပါလျှော့ဝဲဆရာတွေကိုအခုလိုရသွားခဲ့တဲ့အတွက်တရှိုရရဲ့လုပ်ပုံကိုင်မှုတွေကိုတည်သွားကြတာကြောင့်သူတို့ကိုနေရာပြောင်းရွှေ့လိုက်ရတာဖြစ်ပြီးတိတ်အရေးကြီးတဲ့သတင်းတွေရဖို့မဖြစ်နိုင်တော့ဘူးလို့ဗြိတိန်ဝန်ကြီးချုပ်ယုံကရတဲ့သတင်းရင်းမြစ်ကိုကိုးကားပြီး The Times သတင်းစာကဖော်ပြပါရယ်ဝန်ကြီးချုပ် David Cameron ယုံကတော့ဘယ်သူမှအာဏာကျရောက်တာမျိုးမရှိဘူးဆိုရဲပြောဆိုချက်ကိုလည်းတစ်ဆက်တည်းဖော်ပြထားတာပါတရုတ်နိုင်ငံကလည်းအနောက်နိုင်ငံတွေရဲ့တရှိုးလုံငန်းနဲ့ပတ်သက်လို့ဘလို့နီလန်မျိုးတွေနဲ့လုတ်ကိုင်နေတယ်လဲဆိုရဲအချက်လက်တွေရသားတယ်လို့အစိုးရပိုင်းသတင်းရင်းမြစ်တွေအရ The Times သတင်းစာကဖော်ပြသွားပါတယ်အမေရိကန်နဲ့ဗြိတိန်အစိုးရဘက်ကတော့ဒီသတင်းနဲ့ပတ်သက်လို့ဘလို့မှတ်ချက်မျိုးမှမပြောသေးပါဘူး
Johannesburg မှာကျင်းပတဲ့အာဖရိကသမဂ္ဂထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့ဆူဒန်သမ္မတ Omar El Bashir ကိုတောင်အာဖရိကနိုင်ငံအနေနဲ့ဖမ်းဆီးထိန်းသိမ်းပေးဖို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကလိုလားနေပါတယ်။ Mr. Bashir ကိုဖမ်းဆီးထိန်းသိမ်းဖို့ဖမ်းဝင်ရနှစ်ခုရှိထားတယ်လို့ ICC ကပြောပါတယ်။2003ခုနှစ်အတွင်းဒါဖာမှာဖြစ်ပွားခဲ့တဲ့လက်နက်ကိုင်အုံကြွမှုတစ်ခုကိုနှိမ်နင်းဖို့ RS စစ်သည်ကြတွေကိုထောက်ပံ့ပေးခဲ့ပြီးစစ်တပ်ကိုဆီလွတ်ခဲ့တာကြောင့်သူ့ဘော်စစ်ရာဇဝတ်မှုနောက်လူစုလိုက်ပြုံလိုက်တပ်ဖြတ်မှုစတဲ့ဆွဲချက်တွေနဲ့တရားစွဲဆိုထားတာပါ။ ဖက်ဖက်ကချွတ်ချုံကြနေတဲ့အဲ့ဒီဒေသမှာစစ်ပွဲကြောင့်လူပေါင်း3000လောက်အသက်ခံရပြီးဒုက္ခတွေအရေအတွက်2တန်းကျော်လေးရှိခဲ့တယ်လို့ကုလသမဂ္ဂကပြောပါရတယ်။အဲ့ဒီလိုဘေးဒုက္ခအနေနဲ့ကြောက်ရွံ့ခဲ့သူအများစုဟာတာမန်ရဲသားတွေပါ။နိုင်ငံတကာရာဇဝတ်ခုံရုံးကိုအမြဲအားဖြင့်ဆောင်ရွက်ပေးနေကြဖြစ်တဲ့တောင်အာဖရိကနိုင်ငံအနေနဲ့အခုလည်းပဲဆူဒန်သမ္မတဘရှားကိုဖမ်းဆီးနိုင်မှုအရေးမှာမဆိုင်မတွက်ကူညီဆောင်ရွက်ပေးတယ်လို့ ICC ဥက္ကဋ္ဌစစ်တကီကာဘာကပြောပါရခင်ဗျာ။
ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ကနိုင်ငံတကာလူမှုရေးအဖွဲ့အစည်း Save the Children ရုံးချုပ်ကိုပိတ်ပြီးဝန်ထမ်းတွေကိုနိုင်ငံထက်ကထွက်ခွာသွားဖို့15ရက်အချိန်ပေးလိုက်ပြီးရက်ပိုင်းတွင်မှာပဲပါကစ္စတန်ပြည်ထောင်ရေးရုံးကတနင်္ဂနွေနေ့ကရုံးတွေကိုပြန်ဖွင့်ခွင့်ပေးလိုက်ပါတယ်။အခုလိုပြန်ဖွင့်ပေးလိုက်ရတဲ့အကြောင်းရင်းအသေးစိတ်ကိုတော့ဝန်ကြီးရုံးဘက်ကထုတ်မပြောပါဘူး။ပါကစ္စတန်နိုင်ငံစန့်ကျင်ရေးမှာ Save the Children ကပါဝင်ပတ်သက်မှုရှိတယ်ဆိုပြီးအစိုးရအာဏာပိုင်တွေဆွဆွဲလိုက်ပြီးတဲ့နောက်မြို့တော်ကရုံးကိုကြာသာပတေးနေ့ကချိတ်ပိတ်လိုက်တာပါ။တောက်ကြနေမှာတော့တနင်္ဂနွေလုံးကရုံးအလုံးကိုပိတ်လိုက်ပါတယ်။ဝန်ထမ်းတွေရဲ့တယ်လီဖုန်းပြောဆိုမှုတွေရုံးတွေကိုစောင့်ကြည့်တာတွေလုပ်ခဲ့ပြီးတန်တရားဝင်စရာကောင်းတဲ့လှုပ်ရှားမှုတွေတွေ့ရတယ်လို့ပြောပေမဲ့ဘယ်အပြုမှုဆိုတာမျိုးကိုတော့ပါကစ္စတန်အစိုးရအရာရှိကမပြောပါဘူး။အစ္စလာမဘတ်မှာနိုင်ငံခြားသားဝန်ထမ်းမရှိဘူးလို့ပါကစ္စတန်မှာ35နှစ်ကြာအောင်လုပ်ကိုင်လာခဲ့တဲ့ Save the Children ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါရယ်။ဒီလိုရက်ကိုကန့်ကွက်ကြောင်းနဲ့သူတို့ရဲ့စိုးရိမ်မှုအဆင့်ကိုအမြင့်ဆုံးသတ်မှတ်လိုက်တဲ့အကြောင်း Save the Children ကပြောပါရယ်။လွန်ခဲ့တဲ့နှစ်အနည်းငယ်တုန်းကလည်း Save the Children ကို Osama bin Laden ရှာဖွေဖမ်းဆီးမှုမှာကူညီခဲ့တဲ့ American ဘဟုထောက်လှမ်းရေးအေဂျင်စီ CIA ကခန့်ထားတယ်လို့ဆွဆွဲခန့်ထားရတဲ့ဆရာဝန်ရှကီအာဖရီဒီနဲ့ဆက်နွယ်မှုရှိခဲ့တယ်ဆိုပြီးဆွဆွဲခဲ့ပါသေးတယ်။အဲဒီတုန်းကလည်းနိုင်ငံခြားသားဝန်ထမ်းတွေကိုပြည်တွင်းကနေအတင်းကြပ်ပြန်ဟန်းခဲ့တာပါ။ဒီဆွဆွဲချက်ကို Save the Children ဘက်ကတော့ညှင်းဆိုခဲ့ပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ဆိုင်းတိုမီတာ24 kHz 1239ဆိုင်းတိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ဆိုင်းတိုမီတာ51 kHz 5885စနီတနူးနေမှာဆိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီနေ့ဝင်နေညဘက်သတင်းများကို VOE ကနေဆက်လက်ကြေညာနေပါတယ်။မြောက်ကိုရီးယားဘက်ကတာရုပစ်ဒုံးကျည်30ဂျပန်ပြည်လည်းလဲကိုပြစ်ခတ်ဆန်းသက်ခဲ့ပါတယ်။ရင်းကုန်တင်းမောကနေပဲတင်းဒုံးကျည်အောင်မြင်စွာဆန်းသက်ပြည်လွန်နိုင်ခဲ့တယ်လို့ကြေညာပြီးသတင်းပတ်အတော်ကြားဒီကနေ့ဒီနေ့ဝင်နေမှာအခုလိုတာရုပစ်ဒုံးကျည်တွေဆန်းသက်ပြည်လွန်ခဲ့တာပါ။မြောက်ကိုရီးယားရှေ့ဘက်နယ်စပ်မြို့ဝန်ဆုံကနေ KN01 အမျိုးအစားတာရုပစ်ဒုံးကျည်30ကိုအပြည်ပြည်ဆိုင်ရာစံတော်ချိန်9နာရီခွဲလောက်မှာပြစ်ခတ်ခဲ့တာလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်တာရုပစ်ဒုံးကျည်တွေဟာကီလိုမီတာ100အကွာဝေးလောက်ထိသွားပြီးပင်လယ်ထဲကိုကျရောက်သွားပါတယ်အဲ့ဒီမတိုင်ခင်မေလ9ရက်နေ့တုန်းကတော့တင်မောပြစ်ပယ်တင်းဒုံးကျည်30မြောက်ကိုရီးယားကပြစ်လွတ်ခဲ့ပါတယ်ဒီလိုဆန်းသက်ပြစ်ခတ်မှုတွေဟာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်ဘက်ကပြောပါတယ်မြောက်ကိုရီးယားအနေနဲ့ပယ်တင်းဒုံးကျည်ပြစ်ခတ်ဆန်းသက်တာဒါမှမဟုတ်ဒီနည်းပညာအသုံးပြုမှုကိုကုလသမဂ္ဂကတားမြစ်ထားတာပါဒါအပြင်မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার နဲ့မစိုင်းဒုံးလက်နဲ့အစီအစဉ်တွေကြောင့်နိုင်ငံတကာရဲ့ဖိအားပေးမှုတွေကိုလည်းရင်ဆိုင်နေရပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံဆိုလ်မြို့ထက်ကအကြီးဆုံးစေယုံတွေထက်ကတစ်ခုဖြစ်တဲ့ Samsung စေယုံရဲ့အချို့ဌာနတွေမှာအရှိအလယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာ Mask ကူးစက်များယောဂါပိုးတွေ့လိုက်ရတဲ့အတွက်ဓာတ်ကိုကင်တွဲစီမံနိုင်အောင်ဒီကနေ့မှပဲပိတ်လိုက်ပါတယ်။အရေးပေါ်မဟုတ်တဲ့ခွဲစိတ်မှုတွေကိုရပ်ဆိုင်ထားမှဖြစ်ပြီးလူနာသစ်တွေကိုလက်ခံမှမဟုတ်ဘူးလို့ Samsung စေယုံအကြီးအကဲစွန်ဂျေဟွန်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။စေယုံကနေယောဂါပိုးကူးစက်ခဲ့တဲ့အတွက်လည်းသူကတောင်းပန်လိုက်ပါတယ်။ကူးစက်ခံရသူပေါင်း80လောက်ကစေယုံကနေကူးစက်ခံထားတာပါ။ဒီကနေ့အစောပိုင်းကူးစက်ခံရသူလူ9ဦးနောက်ထပ်တွေ့ရပြီးလေးဦးကတော့ဆေးရုံလုံနာကြည်လာတဲ့အချိန်ဒါမှမဟုတ်ဆေးရုံတက်နေတဲ့အချိန်ကူးဆက်ခံထားရတာပါ
တရုတ်ဆိုရလိုကြပြုပြင်ပြောင်းလဲထားတဲ့ဟောင်ကောင်ရွေးကောက်ပွဲနဲ့ပတ်သက်လို့ဥပဒေပြုအမှတ်တွေမဲမပေးခင်ဒီကနေ့တနင်္ဂနွေနေ့မှာယာနဲ့ချီရဲ့သူတွေဟောင်ကောင်မှာချီတက်ဆန္ဒပြနေကြပါတယ်။ဒီရွေးကောက်ပွဲပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့လွန်ခဲ့တဲ့နှစ်အတွင်းတုန်းကလည်းဟောင်ကောင်မှာအကြီးကျယ်ဆန္ဒပြမှုတွေရှိခဲ့ပါတယ်။တရုတ်နိုင်ငံတောင်ပိုင်းစီးပွားရေးအချက်ချာကြတဲ့ဟောင်ကောင်ရဲ့နိုင်ငံရေးအနာဂတ်ပေါ်အဆုံးဖြတ်ပေးမဲ့ဒီတရုတ်ဆိုရရဲ့ဒီစီစဉ်တိုင်းဆောင်ရွက်မဲ့ရွေးကောက်ပွဲကိုဗီတိုသုံးပြီးပစ်ချပေးတောင်းဆိုဖို့ဟောင်ကောင်အစိုးရဌာနချုပ်ယွန်းကိုဒီမိုကရေစီရေးလှုပ်ရှားသူတွေကချီတက်ခဲ့တာပါ။ဟောင်ကောင်မှာနေထိုင်သူတွေကဟောင်ကောင်အချုပ်ရမှုနေရာကိုသူတို့ကိုယ်တိုင်ရွေးချယ်လို့ပြီးလက်ရှိမှာတော့တရုတ်အစိုးရလိုလားတဲ့ကော်မတီကဒီအချုပ်ရမှုကိုရွေးချယ်ပေးထားတာပါရွေးကောက်ပွဲလှုပ်ထုံးလုံနည်းသေးအရဆိုရင်တော့ဒီကော်မတီကသူတို့စိတ်ချစီစီရွေးချယ်ပေးထားတဲ့ကိုယ်စားလှယ်လောင်းနေတဲ့ကတူကိုဟောင်ကောင်အချုပ်ရမှုအဖြစ်ပထမဆုံးအနေနဲ့ရွေးချယ်ပေးရမှာဖြစ်ပါတယ်ခင်ဗျာ
ပစိဖိတ်သမုဒ္ဒရာကိုဖျက်ပြီးတူရဲလေလောဖျက်မဲ့အမေရိကန်နိုင်ငံသူဟာမမျှော်လင့်မဲ့ရာသီဥတုဆိုးရွားလာတာကြောင့်သူ့ရဲ့တကူရောကျူပန်းမှုကိုလက်လျှော့လိုက်ပါတယ်။ဆိုနီယာ ဘန်စတိန်ကအရေးပေါ်အချက်ပြတင်ကတာပေးပို့လိုက်တဲ့နောက်ဂျပန်ကမ်းလွန်ပင်လယ်ပြင်မှာသူ့ကိုကယ်တင်ခဲ့ရတဲ့အကြောင်းဒီကနေ့အစောပိုင်းမှာပဲကျူတိုသတင်းဌာနကပြောပါရယ်အသက်30အရွယ်ဆိုနီယာဟာပစိဖိတ်သမုဒ္ဒရာကိုတကူရောဖျက်တဲ့ပထမဆုံးအမျိုးသမီးအဖြစ်စာချိန်ချိုးချင်တဲ့မျက်မှန်းချက်နဲ့ပြီးခဲ့တဲ့သတင်းဘက်ကဂျပန်နိုင်ငံချိုရှိုးကနေထွက်ခွာခဲ့တာပါရှင်
The Voice of America, VOA. ထိပ်တန်းရောင်းနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကပြောပြခဲ့ကြတာပါ အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့သတင်းဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ပြပါမယ်2015ခုနှစ်အတွက်ပြည်သူ့ကွန်ရီစုချင်းမြင့်ခံရသူဘက္ကသများအဖွဲ့ချုပ်အထွေထွေအတွင်းမှုမဖြူဖြူအောင်ကသူ့အနေနဲ့အများအကျိုးအတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့စတမအကြိမ်မြောက်ပြည်သူ့ဂုံရီစုချင်းမြင့်ပွဲအခမ်းအနားကိုကြိုတင်ရိုက်ကူးပေးပို့ခဲ့တဲ့ဗီဒီယိုမှတ်တမ်းကတစ်ဆင့်ပြောဆိုလိုက်တာဖြစ်ပါတယ်။ဒါကိုဆက်လက်တင်ပြကျင်းပါတယ်။ပြည်သူ့ဂုံရီစုကိုနှစ်စဉ်ချင်းမြင့်လာခဲ့တာခုနှစ်ပါနဲ့ဆို6ကြိမ်မြောက်ရှိသွားပြီဖြစ်ပါတယ်။2015ခုနှစ်အတွက်ပြည်သူ့ဂုံရီစုချင်းမြင့်ပွဲအခမ်းအနားကိုဒီကနေ့မွန်လယ်ပိုင်းကရန်ကုန်ဗဟန်းမြို့နယ်တော်ဝင်နှင်းစီခမ်းမမှာကျင်းပတာဖြစ်ပါတယ်။2015ခုပြည်သူ့ကွန်ရီစုရှင်ဖြစ်တဲ့မဖြူဖြူအောင်ကတော့တာယာဝတီအကျင်းထောင်မှာအထိမ့်သိမ်းခံနေရဆဲဖြစ်ပြီးသူ့ကိုရုံးထုတ်ချိန်မှာဒီစုနဲ့ပတ်သက်လို့သူပြောခဲ့တဲ့ဗီဒီယိုမှတ်တမ်းဖိုင်ကိုဖွင့်ပြခဲ့ပါတယ်။ဒီစုအတွက်ကျေးဇူးတင်ပြီးသူ့အနေနဲ့အများအကျိုးအတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောကြောင်းမဖြူဖြူအောင်ကိုစားစုလက်ခံရယူခဲ့သူဖခင်ဖြစ်တဲ့ဒေါက်တာနေဝင်းက VOA ကိုပြောပါတယ
်။ကွန်မန်နော်ဒီလိုခါရောက်နေမှာဒီကိုဟာနော်ဒါကိုနေတဲ့ဒါတမီးရုပ်လိုလူကြီးအမကကြော်ရကြနေတဲ့ပြည်ရှိတယ်ပြည်ရှိဆိုတော့တိုင်းပြည်ကမှအံ့အရေးကြီးတယ်ပြည်ရှိနဲ့အမကောင်းလို့အဲ့ဒါကိုဒီလိုနင်းနာခံပြီးတော့နော်ဒါပြည်ရှိကြောင်းလေးကိုကြိုးစားခဲ့တဲ့တမီးနဲ့သူ့ရဲ့ချက်ပေါ်မှာနော်အားဖြင့်ဒီစုကြည့်တဲ့မျိုးကျွန်တော်ခိုင်းပါမယ်အဲအဲ့မှာဗီဒီယိုထုတ်ပြရတယ်လေအဲခန်းနာမှာထုတ်ပြရတယ်အဲ့ဒီဗီဒီယိုမှာတော့သူကဒီစုရတဲ့ဝန်တာပါတယ်နော်ကျေးဇူးတင်ပါတယ်နော်အဲ့လိုပြောပါတယ်ဒါအများတွေရတဲ့စုကြည့်တဲ့သူခိုင်းပါတယ်ပေါ့နော်အများတက်ဒီဆက်လုပ်သွားပါမယ်ပေါ့နော်ဒီအဲ့လိုပြောရမယ်ဒီမှတ်တမ်းပါလေ
ပြည်သူ့ကွန်ရီစုကိုပထမဦးဆုံးကျင့်လက်ခံရခဲ့တဲ့ရုပ်ရှင်တရုတ်ဆောင်နိုင်ရီကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူကတော့မဖြူဖြူအောင်ဟာပြည်သူ့ကွန်ရီစုကိုရသင့်တယ်လို့မှတ်ချက်ပေးပါတယ
်မဖြူဖြူအောင်ဟာဒါတကယ်ပေးသင့်တယ်ဒါပြည်သူလူထုကိုចောင်းသားလူငယ်တွေအတွက်သူအနာဂတ်အတွက်သူတကယ်ကိုရဲဝင်းဝင်းနဲ့ခက်ခဲပေါင်းမြောက်ရစွာရှိမှသူတို့လုပ်ခဲ့ရတာဟုတ်ကူးစက်စီတဲ့သူအောင်လည်းရောက်နေလို့မယ်လေဒါကတော့သူ့ဇက်ကတကယ်ရတဲ့နဲ့စုပါသူရတဲ့တယ်လို့နောက်ကိုစောစောဆိုတာလဲသူငားခင်ရောက်ပြီးတော့ဒီစာကြည့်တဲ့လေးတပိုင်းဒီဇိုင်းလေးဖွင့်လာအဲအဲ့ဒီစာကြည့်တဲ့လေးအောင်မြင်လာသူညီကြီးကဒေါက်တာနန္ဒာဝင်တဲ့သူလဲညနေခင်းဆိုတာသူအရင်တိုင်းပဲစားတော့ရောင်းချပြီးရဒါရဒီနေ့ကတော့တကယ်ရတဲ့နဲ့သူပ
ါပြည်သူ့ကွန်ရီစုရွေးချယ်ရေးအဖွဲ့က2015ခုနှစ်အတွက်ကြီးမြင့်တဲ့အစုတွေထဲမှာပြည်သူ့ကွန်ရီအထူးစုနှစ်စုလည်းပါဝင်ပါတယ်။အဲ့ဒီအစုတွေကိုလက်ခံရရှိခဲ့အခမဲ့စာကြည့်တိုက်လုပ်နေတဲ့ကျောက်ဘောင်မျိုးကကိုစောစောနဲ့တန်ဘိုးနဲ့ညစာရောင်းချပေးသူအေယာဝတီတိုင်းအင်ကူပူမျိုးမှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာနန္ဒဝင်းလည်းပါပါတယ်။ဒေါက်တာနန္ဒဝင်းကသူ့လှုပ်ဆောင်ချက်နဲ့ပတ်သက်လို့ခုလိုပြောပါတယ်။
အော်ပါဆောင်းလေးလို့မေးတဲ့အချိန်မှာတို့ကငတိချက်စားတယ်ပေါ့နော်။တနေပေါ်တို့တွေလှုပ်လာပြန်လာတော့ဟင်းနေပါလေလည်းမချက်နိုင်တဲ့အခါမှာသူ့လိုပဲအလွယ်တကူရတဲ့ငတိချက်လေးတို့အိုးနဲ့တနည်းနဲ့လည်းစားလိုက်ရပြီးနောက်ပိုင်းသွေးတွေလည်းတို့ယောဂါတွေလည်းဖြစ်တဲ့အခါမှာဒီလူနာတွေအတွက်ကိုကျွန်တော်တို့ကအာဟာရဓာတ်တွေအကုန်လုံးပြည့်စုံနေပါတဲ့ရင်းတွေကိုစီစဉ်ပေးဖို့တို့ဖြစ်လာတာ။ကျွန်တော်တို့ကအချိုးမုံမသုံးဘူး၊ချောင်းစီမသုံးဘူး၊ကိုယ်နဲ့ soft free ဖြစ်တဲ့ major zero သုံးတယ်။ကျွန်တော်တို့ပြီးဆုံးပေးနေတဲ့သမင်းဆိုရင်ငွေ200ကျပ်ဝတ်သားနဲ့တမင်းနဲ့ဆို300ချက်သားနဲ့တမင်းနဲ့ဆို900နဲ့တော့ရောင်းချပြီးနေဖြစ်ပါလေ
ပြည်သူ့ကွန်ရီစုကိုနာယေးကူညီမှုအသင်းဥက္ကဋ္ဌဦးကျော်သူအပြင်ထောင်ဝင်စာတွေ့မဲ့သူမရှိတဲ့အကျဉ်းသားတွေအတွက်ထောင်ဝင်စာကူတွေ့ပေးခဲ့တဲ့ NLD ပါတီအဖွဲ့ဝင်တော်ရှုလူငယ်ဖွံ့ဖြိုးရေးနဲ့ပရဟိတတွေလုပ်နေတဲ့ကချင်လန်းသတင်းဌာနကလဖိုင်နော်မင်းနဲ့ NLD ပါတီပညာရေးကွန်ရက်တို့ကိုတစ်နှစ်စီချင်းမြင့်ခဲ့တာဖြစ်ပါတယ်ခင်ဗျာပြည်သူ့ကွန်ရီစုရှင်မဖြူဖြူအောင်နဲ့အတူပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြတောင်းဆိုခဲ့ကြတဲ့အခြားသောကျောင်းသားတွေဟာအကျဉ်းထောင်တွေမှာအထိမ့်သိမ်းခံရဆဲဖြစ်ပါတယ်။3လကျော်ကြာလာပြီဖြစ်တဲ့အခုလိုထိမ့်သိမ်းခံရသူကျောင်းသူကျောင်းသားတွေပြန်လွတ်ဖို့အတွက်ဒီကနေ့မိတ္တီလာမြို့မှာဆန္ဒပြပွဲတွေပြုလုပ်ခဲ့ပြီးလူညုံရေးတွေတင်းကျပ်ထားတယ်လို့မိတ္တီလာမြို့ခံတွေကပြောပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်ပါမယ်။ပထမဦးဆုံးမြန်မာဒီမိုကရေစီရေးရာ ကဏ္ဍကိုနားဆင်ရမှာပါမြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်နေတဲ့အချိန်မျိုးမှာကဘာတဝမ်းကအတွေးခေါ်တွေကိုလက်လန်းမိနိုင်မှုအတွက်နိုင်ငံရေးတပ်သနီးကယဉ်ကျေးမှုသမိုင်းစာပေတွေကိုမြန်မာ Knowledge Society MKS ကထုတ်ဝေနေရလို့ဒီအဖွဲ့ကိုတည်ထောင်သူတယောက်ဖြစ်တဲ့ကိုထူးကျော်ဝင်းကပြောပါတယ်လူအခွင့်အရေးနဲ့ဒီမိုကရေစီဂျာနယ်အက်ဒီတာဖြစ်တဲ့ကိုထူးကျော်ဝင်းဟာအမေရိကန်အစိုးရရဲ့ဖိတ်ကြားမှုအစီအစဉ်အရဥပဒေပြုရေးနဲ့အုပ်ချုပ်ရေးဆိုင်ရာလုပ်ငန်းတွေပညာတော်သင်အဖြစ်ဝါရှင်တန်မြို့တော်ကိုရောက်ရှိလာခဲ့မှာVOA ကိုကြကြောသိန်းကတွေ့ဆုံမေးမြန်းထားတာကိုဒီတစ်ပတ်အစီအစဉ်မှာနားဆင်ရမှာပ
ါကိုသူကြော်ရင်း VOA ကိုလာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတာအထူးပဲကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်
ဒါစုကိုစား
ဟုတ်ကဲ့
ဆိုတော့ကိုသူကြော်ဝင်းကလက်ရှိမြန်မာပြည်မှာမြန်မာ Knowledge Society
ဟုတ်တယ
်မြန်မာလို့ဆိုရင်ဘယ်လိုခေါ်လဲ
မြန်မာအသိပညာလူအဖွဲ့အစည်းလို့ပဲပြောမှာအသိပညာမြင့်တင်တဲ့လူအဖွဲ့အစည်းလို့ပဲပြောမှာ
ဆိုအဒီအဖွဲ့အစည်းကဘယ်တုန်းကဘယ်လိုအခြေအနေမျိုးအောက်မှာဘယ်လိုစိတ်ကူးနဲ့စပြီးတော့ဖွဲ့စည်းတာလဲ
အဲအဲ့ဒီအကြောင်းပြောမယ်ဆိုရင်တော့ဒါကျွန်တော်ရဲ့တကယ် background ကကျွန်တော် R&D ကကျွန်တော်ရဲ့ major ကကျွန်တော် architecture ဖြစ်တယ်ကျွန်တော်တို့လွန်ခဲ့တဲ့ဒီ2000 2001ပတ်ဝန်းကျင်မှာကျွန်တော်တို့ကျောင်းဆက်တက်တယ်တက်တော့ကျွန်တော်တငယ်ချင်းတွေရှိတယ်အခုစာရေးဆရာအခုဒီ literary theory literature တွေတောက်လျှောက်ရေးနေဆရာမင်းခတ်ရေးဆိုတော့ကျွန်တော်တကယ်ချင်းတော်တော်မျိုးဟဲ့ပေါ့နော်ကျွန်တော် close friend အဲ့တော့ကျွန်တော်တို့တွေကအဲ့ WND မှာတည်းကကျွန်တော်တို့တွေကဒီစာဖတ်အသင်းတွေထောင်းတယ်ဒီတက္ကသိုလ်များစာကြည့်တဲ့အသင်းစာဖတ်အသင်းတွေထောင်းတယ်နောက်တစ်ခါဒီမြန်မာနိုင်ငံလုံးဆိုင်ရာဒီစာပေအသင်းတွေထောင်းတယ်ထောင်းမှကျွန်တော်တို့အဲ့တည်းကဒီစာပေနဲ့ဒီနိုင်ငံရေးကိုချိတ်ဆက်ပြီးလုပ်လုပ်တယ်အဲ့အုပ်စုတစ်ခုရှိခဲ့တယ်အဲ့ဒါကျွန်တော်တို့ရဲ့ WND ဟိုဒီ R&D က base ထားပြီးတော့ဂျန်တဲ့တက္ကသိုလ်တွေနဲ့ချိတ်ထားတာပေါ့အကြောင်း5 60ရှိမယ်အဲ့ဒီအထဲမှာမှပြောရရင်တော့အတူချုပ်ပြောရင်တော့ကွာအဲ့ဒီလိုအဖွဲ့အစည်းမျိုးလုပ်ခဲ့တယ်ကျွန်တော်ကဒီရန်ကုန်စက်မှုတက္ကသိုလ်ဘုဒ္ဓဘာသာအသင်းထဲမှာလည်းကျွန်တော်ကကော်မတီဝင်အနေနဲ့အမှုဆောင်အနေနဲ့ကျွန်တော်အလုပ်လုပ်တယ်အဲ့ဒီအချိန်မှာမှကျွန်တော်တို့ကစာဖတ်သင်အုပ်စုတွေကကိုတက်အောင်စိုးစားနေနေကြားပူလိမ့်မယ်ထင်တယ်သူက2000အဲ့နှစ်ခုနဲ့မှကျွန်တော်တို့အုပ်စုတွေရပဲသူကတကူတော်ဆန္ဒပြရတယ်ပေါ့နော်မြို့တော်ခမ်းမရှိမှာဆန္ဒပြတော့သူလည်းဖန်ခံရတယ်ကျွန်တော်တို့လည်းကျွန်တော်တို့အုပ်စုတစ်ခုလုံးနဲ့အဲ့တုန်းကထိမ့်သိမ့်ခံရတယ်။ဖန်တီထိမ့်သိမ့်ခံရတယ်။ concentration camp ကိုကျွန်တော်တို့ကရောက်တယ်။ကျွန်တော်တို့ကတော့ထောင်းတော့မကြခဲ့ဘူး။ concentration camp မှာတပတ်လောက်ကြာခဲ့တယ်။အဲကိုတက်အောင်ဆိုတ
ာလေ။ concentration camp ဆိုတာဘာကိုပြောတာလဲ
။ sorry နော်။ဟုတ်ကဲ့ဟိုပါပေါ့။စစ်ကြောရေးစခန်းပေါ့။ sorry စစ်ကြောရေးစခန်းထဲမှာကျွန်တော်ကြာခဲ့တယ်။ကိုတက်အောင်ဆိုကတော့14နှစ်ကြာတယ်။နောက်ကိုခင်မောင်ဝင်းဆိုတာတယောက်ရှိတယ်။အခု M Law ကိုလုပ်နေရတယ်လို့ပေါ့နော်။အဲကိုခင်မောင်ဝင်းကလည်းအဲ့တုန်း9နှစ်ကြာတယ်ပေါ့။အဲ့တော့ IT အကြောင်းသားနှစ်ယောက်ကြာတယ်။ကျွန်တော်တို့ကတော့ဒီစစ်ကြောရေးစခန်းနဲ့ပြန်လွတ်လာတယ်။အဲ့ဒီမှာတွေကကျွန်တော်တို့ရဲ့စိတ်ကူးကဟိုအရင်အင်္ဂလိပ်လက်ထက်တည်းကကျွန်တော်တို့ငကနီစာအုပ်တိုက်ကိုကျွန်တော်တို့လည်းလည်းအားကြတယ်မြန်မာနိုင်ငံမှာဒီလူတွေအကုန်လုံးကနိုင်ငံရေးအပြောင်းအလဲကိုလူလာတယ်လူငယ်တွေလည်းလူလာဆိုတော့ကျွန်တော်တို့ကနိုင်ငံရေးသိပ္ပံကိုစနစ်တကျနဲ့သိဖို့လိုတယ်ဆိုတဲ့အတွေ့အိုက်တွေရှိတယ်အဲ့တော့ငကနီစာအုပ်အသင်းရဲ့ဒီသဘောကြတယ်ဘိုးကျောင်းအောင်ဆန်းတို့ဆိုတာဒီငကနီစာအုပ်အသင်းကနေမွေးထုတ်ပြလိုက်တဲ့လူငယ်ခေါင်းဆောင်တွေကိုပြောလို့ရတယ်အဲ့တော့ကျွန်တော်တို့အိုက်တွေစိတ်ကူးရှိခဲ့တယ်အဲ့တော့အဲ့ဒီကနေပြီးတော့မှကျွန်တော်တို့ကအဲ့တည်းကကိုမင်းခိုင်နဲ့ကျွန်တော်တို့ကဝိမုတ်တိဆိုစာအုပ်တိုက်လေးဆိုစာအုပ်တိုက်ပုံစံလေးလုပ်ပြီးတော့သူ့စာအုပ်တွေပေါ့အထူးသဖြင့်ထုတ်တယ်ဒါမဲ့နောက်ပိုင်းမှာကျွန်တော်ဒီ2012ခုနှစ်လောက်မှာဒီလောကအလဲရအကူဆုံးဒါရိုက်တာကိုဇော်ဦးနဲ့ကျွန်တော်တော့ချိန်မိတယ်။ကိုဇော်ဦးကလည်းဒီလိုမျိုးစောက်တိုက်ခုအိုင်ဒီယာရှိရတယ်။ကျွန်တော်တို့ကလည်းဒီလိုဒီလူခွင့်ရေးနဲ့ဒီမိုကရေစီပေါ့အဓိကတော့နော်ဒီနိုင်ငံရေးသိပ္ပံကိုစောက်ချလုပ်တဲ့စောက်တိုက်တစ်ခုနိုင်ငံရေးစောက်တိုက်တွေစပီးရင်ကျင်းမှုစောက်တိုက်တွေပဲအထူးသီးသန့်ထုတ်တဲ့စောက်တိုက်တစ်ခုထုတ်ဖို့ရည်ရွယ်ချက်နဲ့တော့ပေါင်းစည်းမိပြီးတော့ကျွန်တော်တို့က2013ဒီ February လောက်မှာဒီမြန်မာ Knowledge Society ပေါ့နော်ဒီအောင
်2013 February ဆိုတော့ဒါနှစ်ကျော်
ရှိပြီအဲ့တော့ထောင်းတယ်
မြန်မာ knowledge society ကျွန်တော်တို့ရှေ့မှာ MKS လို့အဖြစ်ပေါ်ပြောတော့ MKS ကဒါဆိုရင်ခုနပြောခဲ့တဲ့နိုင်ငံရေးသိပ္ပံ
နိုင်ငံရေးသိပ္ပံတို့ဒီ philosophy ဒီတို့ကျွန်တော်တို့တက်တနီကနောက်တစ်ခါကျွန်တော်တို့စာပေပေါ့နော်မြန်မာစာပေနောက်တစ်ခါသမိုင်းယဉ်ကျေးမှုနဲ့ပတ်သက်တဲ့ line အဲ့ဒီဟာနဲ့ပတ်သက်တဲ့စာအုပ်တွေကိုပဲအဓိကစောင့်ချထုတ်တဲ့စာအုပ်ရှိတယ်
ထုတ်ဝေလို့
တယ်ပေါ့နော်အဲ့ဒီမှာဟုတ်ကဲ့ကျွန်တော်နည်းနည်းရှင်းပြရအောင်ကျွန်တော်တို့ရှိမှာအပိုင်းနှစ်ပိုင်းရှိရယ်နိုင်ငံရေးဆိုရဲအပိုင်းနိုင်ငံရေးစပေးထုတ်တဲ့အပိုင်းနဲ့နောက်တစ်ခုကသမိုင်းနဲ့ယဉ်ကျေးမှုထုတ်တဲ့အပိုင်းရှိတယ်။အဲသမိုင်းနဲ့ယဉ်ကျေးမှုအပိုင်းအေဒါချုပ်ကစာရေးဆရာမောင်စီယာသူကတာဝန်ယူတယ်။သူက6လတစ်ကြိမ်မြန်မာစတဒီဂျာနယ်ဆိုပြီးထုတ်တယ်။အဲ့ဒါဒီ6လတစ်ကြိမ်သူကဟိုပါပေါ့ဘာသာနှမျိုးနဲ့ထုတ်တယ်။ဒီအဓိကကတော့မြန်မာအကြောင်းလေ့လာနဲ့နိုင်ငံသားတော်လောက်ကမြန်မာတော်လောက်ဒီစကောလာပညာရှင်တွေကြီးညွှန်းတယ်။ဟိုတုန်းက JBRS ပုံစံမျိုးသူကထုတ်တယ
်။ဆိုတော့ကျွန်တော်စဉ်းစားမိတာငကနီဆိုတာလွတ်လပ်လွှတ်ရှားမှုကိုအားပေးပြီးတော့အခြေခံပြီးတော့ပေါ်လာတယ်။ NKS ကမြန်မာနိုင်ငံရဲ့
ဟုတ်ကဲ့
အခုလက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးဟလာရှေးနိုင်ငံတော်အသစ်တည်ဆောက်ရေးကိုဘယ်လိုအထောက်အကူပြုဖို့ရှိရတာလဲ
ကျွန်တော်တို့ကဘယ်လိုအထောက်အပံ့ပြုလို့လဲဆိုတော့ကျွန်တော်တို့ခုနပြောခဲ့တဲ့ဟိုကျွန်တော်တို့စိတ်ကူးစိတ်တန်ပြန်ပြောရဲဆိုရင်ဘလက်ကြီးကာလာမှာလည်းကျွန်တော်နိုင်ငံဆောင်တင်းကဒီနိုင်ငံဆောင်တွေလိုင်းလိုင်းထုတ်ခဲ့ဦးတယ်အဲ့ဒီမှာဂျာနယ်ကျော်ဦးချစ်မောင်ပြောခဲ့တဲ့စကားလေးတစ်ခုရှိရပေါ့ဒီဒီနိုင်ငံဆောင်တင်းဆောင်တွေအကောင်းတယ်ဒါပေမဲ့ရေးရစာရေးစရာကြီးကကိုရေးကျင်တဲ့ဆောင်ကိုကိုမှကိုရေးကျင်သူလို့ရေးတဲ့အတွက်ကြောင့်ပေါ့တစ်ခါတည်းမှာဟိုမှာကွန်မြူနစ်စနစ်ဆိုလဲမြန်မာပြည်မှာဆိုရင်တချို့နည်းနည်းလေးပေါ့နော်အဲ့ဒီထုတ်တဲ့ဆောင်တွေဖတ်တဲ့အခါမှာအမှတ်လွဲမှားသွားများလို့ရှိတယ်အဲ့ဒါဘာဖြစ်လို့ဆိုတော့သူ့ရဲ့အယူဆကပြောဆောင်ကိုစနစ်တကျနဲ့အဆင့်အတိုင်းမထုတ်ခဲ့လို့ကျွန်တော်တို့ဒီမှာဆိုဘုတ်စီးကြီးခေါ်မလားမသိဘူးသူအဆင့်အတိုင်းစောင့်လေးတွေရှိမယ်လဲပဲပေါ့အဲ့တော့ကျွန်တော်တို့ကဒီနိုင်ငံရေးနဲ့ပတ်သက်တဲ့ရင်းချေးမှုစာပေနဲ့ပတ်သက်တဲ့အသိပညာတွေကိုစနစ်တကျနဲ့တဖြည်းဖြည်းချင်းနဲ့ကျွန်တော်တို့ကတိစောက်သွားခြင်းနဲ့တိစောက်သွားခြင်းတဲ့ခါမှာအဲ့ဒီလိုစောင့်တွေဆိုတော့စနစ်တကျနဲ့ထုတ်ဝေသွားခြင်းနဲ့အဲ့ဒီတွေချမ်းနဲ့ထုတ်တာနောက်တစ်ခုကမြန်မာကအခုကကျွန်တော်တို့ကအပြောင်းလဲကာလဖြစ်တဲ့အခါမှာဒီနိုင်ငံရေးသိပ္ပံနဲ့ပတ်သက်လာပြီးဖြစ်ဖြစ်အဆဆအထွေးခေါ်ပိုင်းတွေလက်ရှိခေတ်ပြိုင်ကမ္ဘာမှာဖြစ်နေတဲ့အထွေးခေါ်တွေလက်လန်းမိဖို့အတွက်ဆိုကျွန်တော်တို့ဆီမှာဒီကျွန်တော်တို့လို့ပုံစံမျိုးစာအုပ်တိုက်တိုက်တော့လုံးဝရှိတဲ့နယ်လို့ကျွန်တော်တို့စိတ်ကူးရှိရပေါ့
ဆိုတော့ဘာသာပြန်စာအုပ်တွေပေါ့အ
ဲဘာသာပြန်တာတွေလည်းရှိတယ်ပင်ကိုရေးတွေလည်းရှိတယ
်ပင်ကိုရေးဆိုတော့ကဥမာကျွန်တော်နားလည်တာကမြန်မာပြည်မှာဒီမိုကရေစီနဲ့ပတ်သက်လို့လူ့ခွင့်ရေးနဲ့ပတ်သက်လို့နိုင်ငံရေးသိပ္ပံနဲ့ပတ်သက်လို့နှစ်ပေါင်းများစွာမျိုးဆက်ပြောင်းနေတယ်လေ
ဟုတ်ကဲ့
အော်ပင်ကိုရေးအတွက်ကိုစာအုပ်ကောင်းကောင်း
ဟုတ်ကဲ့
စာဖတ်သူအနေနဲ့အကျိုးများရှိမဲ့စာအုပ်မျိုးရေးဖို့
ဟုတ်ကဲ့
ထုတ်ဖို့အခြေအနေမျိုးရှိရလား
ရှိတယ်ခင်ဗျာဘာလို့ကျွန်တော်တို့ကအခုကျွန်တော်တို့ရဲ့ဒီကျွန်တော်တို့ကဒီစာအုပ်တွေကိုထုတ်နေဦးတက်တယ်မဟုတ်ဘူးလေကျွန်တော်တို့မှာကျွန်တော်တို့ ਨੇ တွဲပြီးတော့အလုပ်လုပ်နေတဲ့ဒီပြည်တွင်းအဖွဲ့အစည်းအများကြီးရှိတယ်ဥပမာကျွန်တော်နည်းနည်းလေးရှင်းပြခြင်းလဲဆိုရင်ကျွန်တော်တို့ကအခုဒီခုနပြောလူ့အခွင့်အရေးဒီမိုကရေစီဂျာနယ်ကိုကျွန်တော်တို့ကထုတ်တယ်လာစဉ်ထုတ်တယ်အဲ့ဒီဂျာနယ်ကိုကျွန်တော်တို့ကအခုဆိုရင်ဒီမြန်မာလွှတ်တော်ကိုတလောက်အုပ်တထောင်အခုကျွန်တော်တို့အမြဲတမ်းပို့ပေးတယ်အထောက်ပံ့ပေးတယ်ပေါ့နော်မြန်မာလွှတ်တော်မှာရှိတဲ့ဒီကျွန်တော်တို့ဒီလွတ်တော်ရဲ့စာကြည့်တိုက်မှုနဲ့ကျွန်တော်နဲ့အခုအများအားပုံမှန်အချိန်ဆက်ရှိတယ်သူ့ကိုလာစဉ်ကျွန်တော်တထောင်ပို့တယ်လွတ်တော်အမှတ်တိုင်းကိုရောက်တယ်နောက်ပြီးတော့နိုင်ငံရေးပါတီတိုင်းကိုကျွန်တော်တို့လာစဉ်ပို့ပေးတယ်နောက်တစ်ခါအခုဆိုရင်ပြီးခဲ့တဲ့5 6လစပြီးတော့ကျွန်တော်တို့ကဒီဘယ်လိုခေါ်လဲဆိုတိုင်းဒေသကြီးလွတ်တော်တွေကိုပါကျွန်တော်တို့စပို့တယ
်ဆိုတော့အခုနှစ်ကျော်ကာလအတွင်းမှာစာအုပ်ဘယ်လောက်ထွက်ပြီးသွားပြီလဲ
အဲကျွန်တော်တို့ဂျာနယ်အနေနဲ့ဆိုတော့30နီးပါးရှိပြီဟိုပါပေါ့နော်အတွဲပေါင်း
ခုနပြောခဲ့
တဲ့ဒီမိုကရေစီနဲ့ဒီမိုကရေစီဂျာနယ်30နီးပါးရှိပြီမြန်မာစတီဂျာနယ်က3အုပ်ထွက်ပြီးသွားပြီနောက်တစ်ခါဒီစောက်ရဲ့အဲ့ဒီအမျိုးအစားတွေအနေနဲ့ဆိုရင်တော့စောက်ပေါင်း450ပတ်ဝန်းကျင်လောက်ရှိနေပြီ
ကျွန်တော်သိသလောက်မြန်မာနိုင်ငံရဲ့စောက်ထုတ်ရေးလောကတော်တော်လေးကိုအခြေအနေအားစိုးနေတယ
်ဟုတ်ကဲ့
ဘယ်လိုဆိုတော့စဖတ်ပြိတ္တအားနေသွားတယ
်
စောက်ကောင်းဖတ်တဲ့လူအားနေသွားတယ်စဖတ်တဲ့လူအားနေသွားတယ်ဆိုတော့ဒီ MKS ကထုတ်တဲ့စောက်အုပ်တွေကိုဖတ်တဲ့ပြိတ္တအခိုင်အမာရှိရလား
ဖတ်တဲ့ပြိတ္တအခိုင်အမာရှိလားဆိုတော့ကျွန်တော်ပြိတ္တဆိုရတဲ့ခြံကျွန်တော်တို့ကကျွန်တော်တို့စောက်အုပ်တွေကိုရောက်အောင်လုပ်တဲ့ဘယ်လိုပြောမလဲဖြန့်ချီရေးနည်းလမ်းတစ်ခုကျွန်တော်တို့မှာရှိထားတယ်အဲ့ဒါဘာလဲဆိုတော့ကျွန်တော်တို့ကအဓိကကျွန်တော်ပြောချင်တယ်ခုနလွတ်တော်တထောင်ပုံမှန်ရောက်တယ်။နောက်ကျွန်တော်တို့ NLD ပါတီကို2000ပေးတယ်။နောက်တစ်ခါတိုင်းရင်းသားပါတီတွေကိုလာစရင်ကျွန်တော်တို့ဟုတ်ပို့တယ်။နောက်တစ်ခါကျွန်တော်တို့ဒေါက်တာကျော်သူတို့လုပ်နေတဲ့အခုဒီပေါင်းကူဆိုလာစရင်အုပ်2000ပို့တယ်။နောက် 88 ပွင့်တဲ့လူအဖွဲ့အစည်းကိုကျွန်တော်တို့အုပ်1000လောက်ပို့တယ်။ဆိုတော့အဲ့ဒါကျွန်တော်တို့ရဲ့အမြဲတမ်းပါတနာတွေကျွန်တော်တို့
ဖွဲ့စည်းတွေဒီပုဂ္ဂိုလ်တွေတကယ်နိုင်ငံရေးလောကထဲမှာတကယ်ဝင်ဝင်လုပ်နေတဲ့လူတွေရောက်တယ်။တို့စီကရောဒီစာအုပ်တွေနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ကိုစောက်အုပ်ပေါ်မှာသူတို့ဖတ်တဲ့အပေါ်မှာသူတို့တည်တဲ့အပေါ်မှာကိုကိုပြန်ပြီးတော့အကြံဉာဏ်ပေးတာကိုကိုပြန်ပြောပြတာ
ဟုတ်ကဲ့
အဲ့လိုမျိုးတွေရောရှိလား
အဲ့လိုမျိုးတော့ရှိရှိရဲဆိုတာဘယ်လိုပုံစံမျိုးလဲဆိုတော့ကျွန်တော်တို့စောက်အုပ်ကနည်းနည်းလေးဘလို့တခုတော့ပြောတဲ့အတန်မျိုးတော့ကြားရတာများလဲကျွန်တော်တို့စောက်အုပ်ကလေးတယ်ပေါ့ကျွန်တော်တို့ရဲ့စောက်အုပ်တွေနဲ့ကျွန်တော်တို့ဂျာနယ်ကလေးတယ်လို့ပြောတယ်လေးတယ်လို့ပြောတော့ကျွန်တော်တို့ကလည်းဝန်ခံတယ်တော့ကျွန်တော်တို့တချို့ဆိုရင်ကျွန်တော်တို့ပုံကူရညင်ညင်လို့ဆိုလို့ပုံဝင်နေပြောဒီကနည်းနည်းလေးဖတ်လွယ်တဲ့တမန်အောက်ခြေလူချစ်ပြီးရောက်တဲ့ဟာထုတ်ဖို့အစီအစဉ်မရှိဘူးလားဆိုတော့ကျွန်တော်တို့မှလည်းအစီအစဉ်မရှိဘူးလားမေးအစီအစဉ်ရှိတယ်။ဒါပေမဲ့ကျွန်တော်တို့ကဘယ်လိုထင်လဲဆိုတော့မြန်မာပြည်မှာဂျာနယ်ပေါင်းကအများကြီးပဲ။နေ့စဉ်လူနေမှုပစ္စကတ်ဘဝပေါ်နိုင်ငံအခြေအနေပေါ်ရေးတဲ့ဂျာနယ်တွေမြန်မာပြည်မှာအများကြီးရှိတယ်။ဒါပေမဲ့ academic ဆန်ဆန်နဲ့တေချာသုံးသက်တဲ့စာအုပ်ဆိုမြန်မာပြည်မှာနည်းနည်းလေးဂျာနယ်မဂ္ဂဇင်းဆိုတာနည်းနည်းရှားပါတယ်။လက်5-6ခုလောက်ပဲရှိတယ်ဆိုတော့ကျွန်တော်တို့ကအဲ့ထက်ကတစ်ခုအနေနဲ့ရည်တည်ချင်တယ်။
ဆိုတော့အဲ့ဒီစာအုပ်တွေထဲမှာပါတဲ့စာတွေဒီလက်ရှိမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြောင်းလဲရေးရှေ့လျှောက်နိုင်ငံတော်တည်ဆောက်ရေးအဲ့ဒါမျိုးတွေကိုအထောက်အကူပြုတဲ့စာမျိုးတွေလို့ပြောလို့ရလား
ဟုတ်တယ်ပြောလို့ရတယ်ကျွန်တော်နည်းနည်းလေးကျွန်တော်ရဲ့ဂျာနယ်ထရန်လေးကြောင့်ပြောပြရင်ကျွန်တော်တို့ဂျာနယ်ထရန်ကအလုံးပေါင်းကျော် session တွေခွဲထားတာရှိတယ်ကျွန်တော်တို့ကအမြဲတမ်းသူက issue ခေါ်မှာပေါ့ဖြစ်နေတယ်ဖြစ်ရက်လာစဉ်ဖြစ်ရက်တစ်ခုတိုင်းပုံမှာတင်တယ်တင်တယ်ဆိုတော့ကျွန်တော်အစာလေးစပြောပြပထမဆုံးထုတ်တဲ့ issue ခေါင်းစဉ်ဆိုရင်တော့ကျွန်တော်တို့ကဟိုပါပေါ့အကူပြောင်းကာလတရားမျှတမှု transitional justice ပေါ့အဲ့ဒီကနေကျွန်တော်တို့ဆက်သွားလိုက်အခုနောက်ဆုံးကျွန်တော်မလာခင်မှာထုတ်တဲ့သာဆိုရင်သူကဟိုပါပေါ့ state responsibility and သူက changing customary and religious law ဆိုဒီဒုံထုံးတန်းတလေးနဲ့ဘာသာရေးဆိုင်ဥပဒေပေါ်မှာနိုင်ငံတော်ကဘယ်လိုတောင်းယူမလဲဆိုတဲ့ topic အဲ့တော့ကျွန်တော်တို့ကအဲ့ဒါကိုဘယ်လိုစီစဉ်လို့ရှိရတော့စောင်းပါ16ပုတ်လောက်အမြဲတမ်းပါတယ်စောင်းပါ6ပုတ်ဒီအမြဲတမ်းအဲ့ issue နဲ့ပတ်သက်တဲ့ဟာဖြစ်တယ် ကျန်တဲ့10ခုကတော့ဘာလဲဆိုတော့လူခွင့်ရဲ့အယူဆဆိုတာရှိတယ်။လူခွင့်ရဲ့အယူဆများဆိုတဲ့အောက်မှာမအမျိုးသမီးခွင့်ရေးကလေးသူငယ်ခွင့်ရေးနောက်အကျဉ်းသားခွင့်ရေးဆိုတာတွေရှိတယ်။အဲ့ဒါအမြဲတမ်းပုံမှန်ပါတဲ့ session တွေ။ပြီးတဲ့အခါမှာကျွန်တော်တို့ကနောက်ပိုင်းမှာကျွန်တော်တို့အစီအစဉ်ကနိုင်ငံရေးကကြာရင်ကျွန်တော်တို့ E ွားမယ်ပေါ့။နိုင်ငံရေးရဲ့ issue ဆိုတာကြာရင်တော့ပြောင်းသွားတဲ့အခါမှာကျွန်တော်တဖြည်းဖြည်းနဲ့စာပြင်ရင်ချင်းမှုအနုပညာပိုင်းကိုချိန်မယ်ဆိုတဲ့အထွေရလေကျွန်တော်တို့မှာအစကူးရှိတော့တယ်မို့။နောက်ပိုင်းနေမှာကျွန်တော်တို့ကဘာထည့်ထားလို့ဆိုတော့ cultural politics လို့ခေါ်တဲ့ယဉ်ကျေးမှုနိုင်ငံရေးလို့နောက်စာပေသဘောတရားနဲ့ပတ်သက်တာတွေလို့နောက် radical ဟိုပါ radical philosophy လို့ခေါ်တယ်ယတိပြတ်အတွေးခေါ်တဲ့ပတ်သက်တာတွေအဲ့ထဲမှာဆိုကျွန်တော်တို့ Nick Shea တို့ကျွန်တော်တို့ zigzag တို့နောက်အဲ့လိုမျိုးပေါ့နော
်စာဖတ်တဲ့လူတွေလေးတယ်လို့ပြောတာလ
ည်းတော်တော်များများဟုတ်တယ်ပ
ါဟိုအဲ့တော့ဒီစာအုပ်တွေကိုထုတ်တဲ့အနေနဲ့ရော NKS အနေနဲ့ကတခြားဟောပြောဝဲတွေဆွေးနွေးပွဲတွေအဲ့ဒါမျိုးတွေရောလုပ်
ဟုတ်ကဲ့ကျွန်တော်တို့မှာရှိပါတယ်လုပ်ခဲ့ဘူးလေကျွန်တော်တို့လွန်ခဲ့တဲ့6လက USA နဲ့တွဲပြီးတော့ကျွန်တော်တို့2လလောက်လုပ်လိုက်တည်တယ်ဒါပေမဲ့နောက်ပိုင်းမှာနည်းနည်းလေး USA နဲ့ကျွန်တော်တို့ကြားထဲမှာတချို့ညှိလို့များတဲ့ဟာလေးကျွန်တော်တို့အိုက်စာတကူရပ်ဆိုင်းလိုက်တယ်ပေါ့နော်အဲ့ဒါတော့ဘာလို့လဲဆိုတော့ Outreach Program လို့ခေါ်တယ်ကျွန်တော်တို့ကနယ်ဒီမှာသွားပြီးတော့ကျွန်တော်တို့မြို့6မြို့မှာတစ်လတစ်မြို့နဲ့ဒီ MKS ကကျွန်တော်အပါဝင်ပေါ့ Radar အဖွဲ့နဲ့အဖွဲ့ရနေပေါ့ကွာကိုရေးခဲ့တဲ့ကိုတက်ဆိုင်ရာ subject တွေကိုယူလေကျွန်တော်ဆိုဥပမာလူခွင့်ရေးပိုင်းကိုကျွန်တော်တာဝန်ယူပြီပေါ့နော်အဲဒီဒါကြောင့်မင်းခက်ရေးကဒီဟိုပါပေါ့ကျွန်တော်နိုင်ငံရေးတက်တနာကိုဒီကိုယူပြီးတော့ကျွန်တော်တို့အဲ့မှာ outreach program လိုမျိုးကျွန်တော်လုပ်ခဲ့ဦးလား2မြို့ရှိတယ်ပြည်ရဲ့မန္တလေးရဲ့ပြည်နဲ့မန္တလေးနဲ့နောက်ဆုံးတစ်ခုကတော့ပြည်နဲ့မန္တလေးဖြစ်မယ်ဟုတ်ကဲ့ပြည်နဲ့မန္တလေး2မြို့ပေါ့နော်အဲ့နှစ်ခုကိုကျွန်တော်တို့လုပ်ခဲ့ဘူးလေ
ကျွန်တော်ဒုကြော်ဝင်တို့ကလူငယ်တွေအနေနဲ့ဒီလောက်ထိရှေ့ကိုမျှော်ပြီးတော့လုပ်နေကြတယ်ဆိုတော့ဒီကနေ့မြန်မာနိုင်ငံရဲ့အခြေအနေရရပေါ့နိုင်ငံရေးရှေ့အလားအလာဒီကောက်ပွဲလာမယ်2015မှာယူကောက်ပွဲနဲ့ပတ်သက်လို့လည်းအတန်ကြီးအများကြီးအခြေအနေတွေအများကြီးကျွန်တော်တို့လည်းသိနေတယ်ကုလူကျော်ဝင်တို့လည်းသိနေတယ်ကုလူကျော်ဝင်ဘယ်လိုမြင်လဲလက်ရှိအခြေအနေကမြန်မာနိုင်ငံကဒီထက်ကောင်းတဲ့ဘက်ကိုဦးတည်ဖို့လာလာရှိပါရဲ့လား
ကျွန်တော်ရဲ့ပုဂ္ဂလိကအမြင်နဲ့ပဲပြောမယ်ပေါ့နော်အဖွဲ့အစည်းကိုလည်းကိုစားမပြုဘဲနဲ့ပုဂ္ဂလိကအမြင်နဲ့ပြောမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့အလားအလာအခုလက်ရှိပုံစံအတိုင်းတွားနေမယ်ဆိုရင်တော့ဟိုကျွန်တော်ဆိုတာဒီစစ်အစိုးရပဲပြောလက်ရှိအစိုးရရဲ့ကောင်းကျင်းဆိုးခြင်းကိုတပိုင်းထားလိုက်မယ်ဆိုရင်ကျွန်တော်တို့ဒီတိုင်းလူတွေကဒီတိုင်းပဲဆက်သွားမယ်ဆိုတော့နည်းနည်းကျွန်တော်တို့အတွက်အလားအလာသိမကောင်းနိုင်လို့ကျွန်တော်ထင်တယ်အထူးသဖြင့်ကျွန်တော်ဒီကိုရောက်တဲ့အခါမှာနည်းနည်းသိလိုက်ရတာရှိတယ်ကျွန်တော်တို့မှာစနစ်ကျတဲ့ဟို institution အဖွဲ့အစည်းတွေပေါ့အဲ့လိုအဖွဲ့အစည်းတွေအရန်လိုအပ်နေတယ်အထူးသဖြင့်မြန်မာပြည်နိုင်ငံရေးမှာလက်တလုံးမှာကျွန်တော်တို့ကအခုပြောင်းကာလဖြစ်တဲ့ကြောင့်မို့လူတွေကပြဿနာပေါင်းစုံနဲ့ရင်ဆိုင်ရတယ်အစိုးရရောပြည်သူရောရင်ဆိုင်ရတယ်နိုင်ငံရေးအဖွဲ့အစည်းတွေရင်ဆိုင်ရတဲ့အချိန်မှာတခါလေကျွန်တော်စိုးရိမ်မိတာမြန်မာစကားပုံဆန်းဆန်းရကြပွေးလိုက်တယ်ခေါ်တာပေါ့အဲ့လိုမျိုးများပြားတဲ့ပြဿနာတွေကိုလိုက်ကင်တွေဖြည့်ရှင်းနေတယ်အဓိကအရင်းအမြစ်ဖြစ်တဲ့ဒီ democratic value ခေါ်တဲ့ democracy တန်ဖိုးဆန်တွေ democracy နဲ့ပတ်သက်တဲ့အကြောင်းတရားတွေပေါ်မှာလူတွေရဲ့အသိမှုကဘက်ကိုကျွန်တော်တို့ပညာပေးမှုတနည်းအားဖြင့်အဲ့လူတွေရဲ့ level တက်လာအောင်မလုပ်မိဘူးဆိုရင်ကျွန်တော်တို့ democracy ကလည်းဒီအရှိတောင်အရှာတွေထုံးစံတိုင်းခဏနေစစ်တပ်ကအာဏာပြန်သိမ်းနိုင်ငံပြန်တည်ဆောက်တဲ့တဝဲလေလေတွေမှာရောက်သွားမှာဆိုရင်ဒါကြောင့်မို့ကျွန်တော်ကအ
ဲ့ဒီလူတွေကိုတည်ဆောက်ဖို့ပေါ် democracy အလေးချင်းနေ democracyကိုတိနာလေတာတွေကိုကိုတိုင်လိုက်နာကျင့်သုံးတာတွေအဲ့လိုမျိုးတွေကိုလုတ်ပေးနိုင်မဲ့အခြေအနေရှိရလားအခုဟာ
အခုတော့ကျွန်တော်တို့စာအုပ်တိုက်အနေနဲ့ပြောတော့ကျွန်တော်တို့နည်းနည်းတော်တော်လေးကိုအားရစရာကောင်းတဲ့အနေအထားမျိုးစာအုပ်တွေကိုကျွန်တော်တို့ဟိုအကြောင်းအရာပေါင်းစုံထုတ်ခဲ့ပြီးသွားပြီရောက်တယ်လို့လည်းကျွန်တော်ယုံကြည်တယ်ဟိုတခုရှိတာကတော့မြန်မာပြည်ရဲ့စာအုပ်အနေအထားတော့တည်တဲ့အတိုင်းပေါ့စာပေလောကအနေအထားစာဖတ်အားနည်းနေတယ်လူတွေရဲ့စာဖတ်ချိန်ကိုအဓိကမြင့်တင်ဖို့လည်းလိုတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကတော့တတ်နိုင်တဲ့လောက်ကျွန်တော်တို့ထုတ်သမျှစာအုပ်တွေကိုအရက်ဖက်အဖွဲ့အစည်းနိုင်ငံရေးပါတီတွေနဲ့တကယ်ကိုအဲ့ free ထဲမှာအဲ့ဒီနယ်ပယ်အလုပ်လုပ်တဲ့လူတွေလူငယ်လူရွယ်တွေအကုန်လုံးလူကြီးမျိုးရေးရောက်အောင်တော့ကျွန်တော်တို့တတ်နိုင်လို့အခုကျွန်တော်တို့စူးစမ်းနေတယ်ကျွန်တော်တို့မှနောက်ထပ်လည်းအခုကျွန်တော်တို့ director ပါဝင်ကျွန်တော်တို့အဖွဲ့ကအခုညှိနှိုင်းပြီးတော့နောက်ထပ်3နှစ်လောက်အတွက်အခုကြိုပြီးတော့ပြင်ပြီးကျွန်တော်တို့စာအုပ်တွေဒီတမကပို့ပြီးတော့စနစ်ကျတဲ့စာအုပ်တွေထုတ်ဖို့စနစ်တကျတဲ့စာအုပ်တွေထပ်ထုတ်ဖို့ကျွန်တော်တို့မှအခု project ဆွဲထားတာလည်းရှိပါတယ်အဲ့ဒီဟာလေးတော့ရှိပါတယ
်ကျေးဇူးအများကြီးတင်ပါတယ်အခု
ဟုတ်ကဲ့ပါအ
ချိန်ပေးပြီးတ
ော့ဟုတ်ကဲ့ပါကျွန်တော်လည်း video အများကြီးကြည့်တင်ပါတယ်ခင်ဗျာ
ကိုကြည်ရောသိန်းဆွေးနွေးတင်ဆက်တဲ့မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတိကျချင်းတောင်းညင်တယ်ဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးဖို့နိုင်တယ်လို့စာတိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာဝိုင်းအစီအစဉ်စာတိုက်တိတာအမှတ် 855 ရန်ကုန်စာတိုက်ကြီးလို့စာရေးသားနိုင်ပါတယ်မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8:00ကနေ9:00အထိတစ်ချိန်၊နေ့လယ်12:00ကနေနေ့ခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒူမီတာ25 kHz 11965လိုင်းဒူမီတာ32 kHz 9325နဲ့လိုင်းဒူမီတာ50 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေပါတယ်စနေတနင်္ဂနွေနေ့တွေမှာတော့လိုင်းလက် 190 kHz 1595နဲ့တနင်္ဂနွေလုံးစာကိုဖမ်းယူနားဆင်နေပါတယ်အခုဒုတိယနိုင်ရီဘက်မှာပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်သွားမှာဖြစ်တယ်လို့အဲ့ဒီနောက်မှာမြန်မာပြည်မှပေးစာများအစီအစဉ်နဲ့ကဘာတလွားထူးခြားဆန်းများသတင်းကဏ္ဍကိုလည်းတင်ဆက်အောင်မှာပါအခုတော့သတင်းစာဆရာစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ဒေါအောင်ဆန်းစုကြည်နဲ့ NLD မျှော်လင့်တယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးဖြစ်လာနိုင်မလားဆိုတဲ့အကြောင်းကိုဆွေးနွေးထားပါတယ်မန်းအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်
ခုဆိုရင်သူရဥရှင်မန်းဦးဆောင်တဲ့လွှတ်တော်ဟာ6ပွင့်ဆိုင်ဆွေးနွေးပွဲကိုမဆောင်တော့ဘဲ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းတင်သွင်းလိုက်ပါပြီ။လွှတ်တော်နဲ့နီးစပ်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တချို့ရဲ့ပြောဆိုချက်အရဒီဥပဒေကြမ်းကိုရေးပြီးထားတာကြာပြီ။ဒီအတိုင်းလွှတ်တော်တင်ဆွေးနွေးမဲခွဲဆုံးဖြတ်လိုက်ရင်ထောက်ခံသူ85ရာခိုင်နှုန်းကျော်မရဘဲအရှုံးနဲ့ရင်ဆိုင်ရမယ်။ဒါကြောင့်6ပွင့်ဆိုင်ဆွေးနွေးပွဲကိုစောင့်ဆိုင်းနေကြရတာလို့ဆိုပါတယ်။သူတို့ထင်မြင်ယူဆချက်အရအဲ့ဒီဥပဒေကြမ်းဟာNLD ကလက်ခံနိုင်တဲ့ဥပဒေကြမ်းလို့မျှော်လင့်ထားပုံမှာဒါပေမဲ့တကယ်လက်တွေ့လွတ်တော်တဲ့တင်လိုက်တဲ့ဥပဒေကြမ်းဟာသူတို့ထင်ထားသလိုမဟုတ်ယုံမကတမတော်သားအမတ်တွေကကန့်ကွက်ရင်အဲ့ဒီအဆင့်လောက်တောင်ဖွဲ့စည်းပုံကိုပြင်နိုင်မှာမဟုတ်ပါဘူးအခုလွတ်တော်တဲ့တင်လိုက်တဲ့ဖွဲ့စည်းပုံပြင်ရင်မှာဘလို့အရေးကြီးချက်တွေပါသလဲပြင်နိုင်ဖို့အခြေအနေဘလောက်ရှိမလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းမှာပါတဲ့လူပြောသူပြောအများဆုံးအချက်ကတော့ဒေါအောင်ဆန်းစုကြည်ကိုတမရဖြစ်ခွင့်ကနေတားမြစ်ထားသလိုဖြစ်နေတဲ့ပုံမှ59စာလုံးမှာ2008ဥပဒေထဲမှာတမရလောင်းရဲ့တာသမီတမတ်နဲ့ချွေးမတွေဟာနိုင်ငံခြားအစိုးရရဲ့လက်အောက်ခံဖြစ်သူဒါမှမဟုတ်တိုင်းတစ်ပါးရဲ့နိုင်ငံသားဖြစ်သူများမဖြစ်စေရဆိုပြီးပါပါတယ်။အခုပြင်ဆင်ချက်မှာတော့တမတ်နဲ့ချွေးမတွေကိုပယ်ဖျက်ပေးထားပြီးကျန်တာကိုတော့ငကိုအတိုင်းခြံထားတာတွေ့ရပါတယ်။ဥပဒေချမ်းကိုတပ်မတော်သားတွေကသဘောတူပြီးပြင်ထားတဲ့အတိုင်းအတည်ပြုခဲ့တယ်ဆိုရင်တော့ဒေါအောင်ဆန်းစုကြည်ကိုတမနာဖြစ်ခွင့်တားမြစ်ထားတာကနေပြောင်းလဲသွားအောင်မှာမဟုတ်ပါဘူး။ဒါနဲ့ပတ်သက်လို့ NLD ပသိမ်အမတ်ဦးဝင်းမြင့်ကသူတို့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်ကိုပဲထောက်ခံလိုက်တာအခုပုံမှန်59စာလုံးပြင်ဆင်ထားတာအပါအဝင်ဥပဒေကျမ်းပါအချက်တွေကိုထောက်ခံတာမဟုတ်ဘူးဆိုပြီးသတင်းဌာနတွေကပြောဆိုခဲ့ပါတယ်။တကယ်တော့ဒီဥပဒေကြမ်းပြုစုတဲ့စီမာပြည်ခိုင်ပြိုးပါတီဝင်တွေကအများစုဖြစ်ပြီးဥပဒေကြမ်းပါအချက်အများစုဟာလည်းပြည်ခိုင်ပြိုးပါတီရဲ့သဘောထားတွေလို့ပြောရင်ရနိုင်ပါတယ်။ဒါကြောင့်လွှတ်တော်တွင်ဆွေးနွေးပွဲမှာ NLD ဘက်ကပုံမှန်59စာလုံးကိုဖြုတ်ပယ်ဖို့ဆွေးနွေးနိုင်ပေမဲ့လွှတ်တော်ကိုလွှမ်းမိုးထားတဲ့ပြည်ခိုင်ပြိုးပါတီကလည်းသဘောမတူတပ်မတော်သားအမတ်တွေရဲ့ကန့်ကွက်မှုနဲ့ပါရင်ဆိုင်ရမှာဖြစ်တဲ့အတွက်ပုံမှန်59စာလုံးကိုဖြုတ်ပယ်ဖို့ကြိုးစားမှုဘလို့မှအောင်မြင်နိုင်ပွဲမရှိတော့ပါဘူး
။နောက်ထပ်အရေးကြီးချက်တစ်ခုကတော့ပြည်သူပေါင်း5သန်းကျော်လက်မှတ်ရေးထိုးထောက်ခံထားတဲ့ဖွဲ့စည်းပုံပြင်ရေးမှာအခရာကျတဲ့ပုံမှန်436ပြင်ဆင်ရေးပါ။မူလ2008ဥပဒေမှာဖွဲ့စည်းပုံပြင်မယ်ဆိုရင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ကထောက်ခံမှပြင်နိုင်မယ်ဆိုပြီးဖော်ပြထားပါတယ်။အခုပြင်လို့တဲ့ဥပဒေကြမ်းမှာတော့အစည်းအဝေးတက်ခွင့်ရှိတဲ့ကိုယ်စားလှယ်အားလုံးရဲ့80ရာခိုင်နှုန်းထောက်ခံရင်ပြင်နိုင်တယ်ဆိုပြီးပြင်ဆင်ထားပါတယ်ဒါဟာတမတော်သားအမတ်တွေမပါရွေးကောက်ခံအမတ်တွေကြီးပဲတသက်ဆိုရင်64ရာခိုင်နှုန်းလောက်ထောက်ခံမှဖွဲ့စည်းပုံကိုပြင်နိုင်မဲ့သဘောပါဒီချက်ဟာလည်း NLD ကတောင်းဆိုနေတဲ့ရွေးကောက်ခံအမတ်3ပုံ2ပုံသဘောတူရင်ဖွဲ့စည်းပုံကိုပြင်နိုင်ရမယ်ဆိုတဲ့အချက်နဲ့လည်းအလွန်ကွာခြားနေတာတွေ့နိုင်ပါတယ်တကယ်လက်တွေ့အဲ့ဒီပုံမှန်436ပြင်ဆင်ရေးလွယ်ကူမှာမဟုတ်ပါဘူးပြီးခဲ့တဲ့ဇွန်လ9ရက်နေ့ကတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာဂျပန်နိုင်ငံအခြေစိုက် The Mainichi သတင်းစာနဲ့တွေ့ဆုံခန်းမှာခုချိန်ဟာပုံမှန်436ကိုပြင်ဖို့မသင့်သေးတဲ့အချိန်တခုဆိုပြီးအတိအလင်းပြောဆိုခဲ့ပါတယ်။ဒါကြောင့်ဥပဒေကြမ်းမှာတင်ထားတဲ့ပုံမှန်436ပြင်ဆင်ရေးဆိုတာဟာလည်း လွတ်တော်တွင်မဲခွဲဆုံးဖြတ်ရမှာအရှုံးနှိမ့်မှုနဲ့ကြုံရဖို့တေချာသလောက်ဖြစ်နေတာတွေ့နိုင်ပါလေ
ဥပဒေချမ်းထဲမှာပြင်လို့ရဲဆိုပြီးတင်ပြထားတဲ့အရေးကြီးနောက်တစ်ချက်ကတော့ပုံမှ60ကားငယ်ပါမူလဥပဒေမှာဒုသမရအဖြစ်အရွေးချယ်ခံမဲ့သူဟာရွေးကောက်ခံဖြစ်စီရွေးကောက်ခံမဟုတ်သူဖြစ်စီဖြစ်ခွင့်ရှိပါတယ်အခုတင်ပြတဲ့ဥပဒေချမ်းမှာတော့ရွေးကောက်ခံအမတ်ဖြစ်ရမယ်လို့ဆိုထားပါတယ်အတိတ်ပဲကတော့တက်မတော်သားအမတ်တွေဟာဒုသမရလောင်းတယောက်ကိုအမည်စင်းတင်သွင်းတဲ့အခါကြိုက်ရစစ်ဘိုလ်ချုပ်တယောက်ယောက်ကိုဖြစ်စီအခြားတယောက်ယောက်ကိုဖြစ်စီတင်နိုင်တော့မှာမဟုတ်ပဲရွေးကောက်ခံအမတ်တယောက်ယောက်ထဲကပဲရွေးချယ်ရမယ်ဆိုတဲ့သဘောပါထက်စင်အတိတ်ပဲဖွင့်ရရင်နိုင်ငံ့အထွတ်အထိပ်ယာရုဖြစ်တဲ့သမရလုပ်လို့သူတယောက်ဟာဒီတိုင်းထိုင်နေလို့မရတော့ပဲအမတ်လောင်းအဖြစ်ရွေးကောက်ပွဲအရင်ဝင်ရမယ်ဖြစ်ပါတယ်တနည်းပြောရရင်တက်မတော်ကာကွယ်ရေးဦးစီးချုပ်ပင်ဖြစ်ပါစေဆော့ဆော့စီစီအငိမ့်စားယူပြည်ခိုင်ဖြိုးတဲ့ဝင်ဒီခိုင်ဖြိုးပါတီခေါင်းဆောင်ရဲ့ညွှန်ကြားလမ်းညွှန်မှုအောက်မှာရွေးကောက်ပွဲဝင်ပြိုင်ဖို့ဖြစ်ပါတယ်။ဒီအချက်ဟာတက်မတော်ကိုဒီခိုင်ဖြိုးပါတီရဲ့ဩစာအောက်သွင်းဖို့တည်သူလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းရဲ့မျှော်မှန်းချက်ဖြစ်ပြီးဖွဲ့စည်းပုံပြင်ဆင်နိုင်ရေးအကောင့်ထည်ဖော်မှုကော်မတီစီကို2014 February 18ရက်နေ့ကတည်းကအတိအလင်းလမ်းညွှန်ပေးထားခဲ့တဲ့အချက်လဲဖြစ်ပါတယ်။ဒီအချက်ကိုပြင်နိုင်ရင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဖြစ်စေလက်ရှိသမရဦးသိန်းစိန်ဖြစ်စေအခြားစစ်ဗိုလ်ချုပ်တယောက်ယောက်ဖြစ်စေသမရဒုသမရဖြစ်ဖို့ရည်မှန်းချက်ရှိတယ်ဆိုရင်သူဦးဆောင်တဲ့ပြည်ခိုင်ဖြိုးပါတီရဲ့စီမံခန့်ခွဲမှုအောက်ကနေရွေးကောက်ပွဲဝင်ကိုဝင်ရမယ်ဆိုတဲ့သူရဦးရွှေမန်းရဲ့လိုလားချက်တစ်ခုဖြစ်ပါတယ်ဒီအချက်ကိုလည်းတက်မတော်ဘက်ကသဘောတူနိုင်ပွဲမရှိပါဘူ
းလက်ရှိလွတ်တော်တဲ့တင်ထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းမှာအပိုင်းနှစ်ပိုင်းပါဝင်ပါတယ်ပထမပိုင်းကတော့လွတ်တော်တဲ့အတီးပြုတ်ပြီးရင်တော့မပြီးသေးပဲလူလူဆန္ဒခံယူပွဲကျင်းပဖို့လိုတဲ့ပုံမှန်436ကကြီးဆိုင်ရာအပိုင်းဖြစ်ပါတယ်ဒီအပိုင်းမှာအရေးကြီးတဲ့ပုံမှန်59ကကြီးစလုံးပုံမှန်60ကငယ်ပုံမှန်418ခခွေနဲ့ပုံမှန်436တွေပြင်ဖို့ပါဝင်ပါတယ်လက်ရှိပြည်ခံပြိုးကဥဆောင်တင်ထားတဲ့ဥပဒေကြမ်းရဲ့အနေအထားဗျို့မှုကြီးမေအောင်လှိုင်နဲ့တပ်မတော်သားတွေရဲ့သဘောထားကိုစမ်းစစ်ကြည့်ရင်အရေးကြီးတဲ့ဒီအပိုင်းတစ်ပိုင်းလုံးဟာလွတ်တော်ထဲမှာတင်အရှုံးနဲ့ရင်ဆိုင်ရနိုင်ပြီးလူလူဆန္ဒခံယူပွဲအဆင့်ကိုရောက်လာဖို့မလွယ်ကူပါဘူးဒီအတွက်သမရအစိုးရအဖွဲ့နဲ့တပ်မတော်ဘက်ကဆန္ဒပြုထားပြီးဖြစ်တဲ့လူလူဆန္ဒခံယူဖို့မလိုတဲ့ပြည်နယ်နဲ့တိုင်းတွေကိုလုံပိုင်ခွင့်ပို့ပေးထားတဲ့ပုံမှန်436ခခွေဆိုင်ရာအပိုင်းတွေလောက်ကိုပဲပြင်ဆင်တည်ပြုနိုင်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါအခုတော့မအေးတန်နာကျော်စီစဉ်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ပထမအဦးဆုံးဗီဒီယိုအစီအစဉ်တွေကိုနားဆင်ပြီးရေးလာတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးသွားခြင်းပါလိမ့်။အကြံပြုလို့ဆိုပြီးတော့နာမည်မပါဘဲနဲ့ရေးလာတဲ့သောရရှင်တယောက်ကတော့အစီအစဉ်အားလုံးကောင်းမွန်ပါတဲ့ VOA ဝိုင်းတော်သားတွေရဲ့အတန်းကိုကြားဝိုးပေမဲ့လည်းမျက်နှာတွေတော့မမြင်ဘူးလို့ပါဖြစ်နိုင်ရင်ဓာတ်ပုံလေးတွေပို့ပေးစီခြင်းပါတယ်ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုကျမ်းမာစိတ်ချမ်းသာရှိနိုင်ကြပါစေခင်ဗျာတဲ့ဟုတ်ကဲ့ပါဒီသောရရှင်ကိုအီးမေးလ်ကနေစာမပြန်တော့ဘဲနဲ့လေးလိုင်းကနေပဲစာပြန်လိုက်ပါမယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9နာရီတိုင်းမှာနေ့စဉ်ထုတ်လွှင့်ပေးနေတာမလို့ရုပ်မြင်သံကြားအစီအစဉ်တွေကိုဖမ်းယူကြည့်ရှုမယ်ဆိုတော့ကျမတို့ VOA ဝိုင်းတော်သူဝိုင်းတော်သားတော်တော်များများရဲ့ရုပ်ပုံတွေကိုတွေ့မြင်နိုင်ပါတယ်နော်။ဒါမှမဟုတ်လည်းကျမတို့ VOA ရဲ့ Facebook အစာမျက်နှာမှာဓာတ်ပုံတွေတွားကြည့်နိုင်ပါတယ်။ Facebook ကိုရောက်သွားပြီဆိုရင် VOA Bemi ဆိုပြီးတော့အရှာကြည့်နိုင်ပါတယ်။ Facebook လိပ်စာတော့သိမယ်လို့ထင်ပါတယ်နော်။ Internet ကနေပြီးတော့ Facebook ဝင်မယ်ဆိုရင်တော့ facebook.com စလုံးပေါင်းက facebook.com ဖြစ်ပါတယ်အိမ်မှာစလုံးပေါင်း VOA နောက်ထပ်တစ်လုံး BURMESE ဆိုပြီးတော့ရိုက်ကြည့်ပြီးတော့ရှာကြည့်နိုင်ပါတယ်နော်ကျမတို့ရဲ့ VOA Facebook page ကနေပြီးတော့ VOA ကထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရှုလို့ရတဲ့အပြင်ဆောင်းပါးတွေကိုလည်းဖတ်ရှုနောက်ပြီးတော့ Radio ကထုတ်လွှင့်ပေးတဲ့အသံနဲ့အစီအစဉ်တွေကိုလည်းနားဆင်လို့ရပါတယ်ရှင်
နောက်တော့ရှင်ကပဲဒီအင်တာနက်နဲ့ပတ်သက်ပြီးတော့ပဲမေးလာတာပါစာတူတူလေးပဲရေးလာတာပါ VOA ကိုဘလို့ဒေါင်းလုဒ်ဆွဲလို့ရမလဲဆိုပြီးတော့မြမမလေးပို့ပို့ဆိုရဲတော့ရရှင်စာရေးပြီးတော့မေးလာပါတယ်ဟုတ်ကဲ့ဒီတော့ရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ပထမဦးဆုံးကျမတို့ရဲ့ဒီဝက်ဘ်ဆာမျက်နှာဖြစ်တဲ့ voanews.com/burmese ဆိုရဲလိပ်စာအတိုင်းကျမတို့ရဲ့ဒီ VOA internet ဆာမျက်နှာစီရအောင်သွားလိုက်ပါเนาะအဲ့တော့မှဘလို့ download ဆွဲရမလဲဆိုတာတော့ဒီကျမတို့ဌာနက website တွေကိုတာဝန်ယူပြီးတော့လုပ်ပေးနေတဲ့ကိုကျော်ကျော်သိန်းဖြည့်ပေးပါအောင်ကိုကျော်သိန်းရေဒီသောရရှင်ဘလို့ download လုပ်ရမလဲလို့မေးနေပါတယ
်အတန် download လုပ်ခြင်းနဲ့သက်ဆိုင်ရာသတင်းဆောင်ပါရဲ့ဘဲဘဲနာကနားဆင်ရန်ဆိုတော့ကိုနှိပ်လိုက်ရင် MP3 အတန် file ပွင့်လာပါလိမ့်မယ်အဲ့ဒီအတန် file ဖွင့်ထားတဲ့ထဲမှာ download ရယူရန်ဆိုတဲ့ link တစ်ခုပါပြီးတော့အဲ့ဒီအောက်မှာMP3 file အတွက်ရွေးဖို့ link နှစ်မျိုးပါပါတယ်။အဲ့ဒီအထက်ကကြိုက်ရ link တစ်ခုပေါ်မှာ right click ခောက်ပြီး save target as ဆိုတော့ကိုရွေးပြီးတော့ကိုယ့်ကွန်ပျူတာတွေကကြိုက်ရနေရမှာသိမ်းယူနိုင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကိုကြော်ကြော်သိမ်းဖြစ်ပေးတာကျေးဇူးတင်ပါတယ်ဒီသောရရှင်တွေရောတခြားဒီ download ဘယ်လိုဆွဲရမလဲဆိုတာသိကျင်နေတဲ့သောရရှင်တွေအတွက်လည်းအသုံးဝင်မယ်လို့မျှော်လင့်ပါတယ်နော်အစစ်မပြေရင်လည်းပြန်ပြောပါအောင်ရှင်သောရရှင်တွေကိုကြားဖြတ်ပြီးတော့အနောက်တိုင်းတီလီတဘုံနဲ့အခုဖြောပြပေးခြင်းပါတယ်နောက်ပိုင်းမှာသောရရှင်တွေရဲ့ရင်ဖွင့်စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးဖို့ရှိရဲ့အပြင်သောရရှင်တွေအချင်းချင်းမြစ်တာတီလက်ဆောင်ပေးပို့လာတဲ့မြန်မာတချင်းလေးတဘုံနဲ့လည်းတီလက်ဆောင်ကဏ္ဍမှာထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်နော်ဒီတစ်ပတ်တော့မနစ်ကနှစ်ကုံပိုင်းမှာထွက်သွားတဲ့ Taylor Swift ရဲ့ Dear Album နဲ့အသင်းလေးတစ်ပုဒ်နဲ့ဖြော်ပြပေးဖို့ရွေးချယ်ထားပါတယ်ရှင်။ Welcome to New York ဆိုတဲ့သတင်းလေးပဲဖြစ်ပါတယ်။ဒီသတင်းလေးကို2014အောက်တိုဘာလကုံပိုင်းမှာ iTunes ကနေပြီးတော့ Digital Download ပြီးတော့ CD လိုနဲ့စတင်ဖြန့်ချိလိုက်တာဖြစ်ပါတယ်။ Taylor Swift ရဲ့နောက်ဆုံး Dear Album 1989ဆိုတဲ့ Dear Album နဲ့ဖြစ်ပြီးတော့ဒီသတင်းကိုဝေဖန်ရေးသမားတွေကအကောင်းရောအဆိုးပါဝေဖန်ကြတာပါ။တချို့ကဒီသတင်းစာသားကပြင်းစရာကောင်းလာတယ်လို့ပြောတာရှိတယ်လို့တချို့ကတော့ဒီသတင်းစာသားတွေကတိတ်ကိုထိမိပြီးတော့တကယ်မျိုးကိုဂုံပြူတဲ့သတင်းမျိုးဖြစ်နေတုံးဖို့လဲတန်းဝင်တယ်လို့ဆိုပါတယ်။တေးတေးဆို Taylor Swift ကတော့နယူးယောက်မြို့ကြီးကိုသူပြောင်းရွှေ့နေထိုင်ပြီးတော့မျက်စိပွင့်နားပွင့်ဖြစ်ခဲ့ရတဲ့အတွေ့အကြုံဒီမြို့ကြီးရဲ့အနာသက်မရှိတဲ့အခွင့်အရေးတွေကိုတိတ်ကိုသဘောကျမိတယ်လို့အင်တာဗျူးမှာပြောထားတာရှိပါတယ်နော်ချီးကျူးစရာကောင်းတာကတော့ဒီသချင်းကရတဲ့ဝင်ငွေအလုံးကို Taylor Swift ကနယူးယောက်မြို့ပညာရေးဌာနကိုလှူဒါန်းတာပဲဖြစ်ပါတယ်ကဲ Taylor Swift တိတ်ကိုအထင်ကြီးတဲ့နယူးယောက်မြို့ကြီးအကြောင်းရေးဆက်ထားတဲ့ Welcome to New York ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ကြရအောင်နော် နောက်ပိုင်းမှာတော့သောရရှင်ရဲ့အချင်းချင်းမြတ်တာတေးလက်ဆောင်ပေးပို့တဲ့မြန်မာသချင်းလေးနဲ့လည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုအရင်ပြောပြပေးစင်ပါတယ်။ကော့တောင်းမြို့နယ်လာဝကရုံးကဝန်ထမ်းတွေရဲ့လွဲမှားတဲ့လုပ်ရက်တွေကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့အများသိရှိစေဖို့အတွက်ဆိုပြီးတော့ရေးလိုက်ရပါတယ်ဆိုတော့ကော့တောင်းမြို့သားတအူးဆိုတဲ့သောရရှင်ရဲ့အစာကိုဖော်ပြပေးစင်ပါတယ်။နိုင်ငံရေးစီစီရေးကပ်ပြားလုပ်တာအင်အောင်စုလူ့ရေးစီရင်ပြုလုပ်တာလဲလှယ်တဲ့နေရာတွေမှာမိုးပွင့်အထူးစီမံချက်အဖြစ်နဲ့6လပိုင်းအထိ6လတာကာလအတွင်းမှာနိုင်ငံတော်ဝန်တိုင်းသားပြည်သူတွေအချိန်ငွေကြေးသက်သာလွယ်ကူလျှင်မြန်စေဖို့အတွက်လိုအပ်ချက်တွေကိုဖြည့်လျှော့ပေးတဲ့နည်းလမ်းကိုအသုံးပြုပြီးတော့ဆောင်ရွက်ပေးသွားမယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ဦးစီးဌာနလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတို့ကတည်ယဝင်ကြေညာထားပါတယ်တဲ့ဒါပေမဲ့လည်းတကယ်လက်တွေမှာတော့အခုလိုအခြေအနေတွေကြုံနေရပါတယ်ဆိုပြီးတော့ကော့တောင်မြို့သားတို့စာရေးပြီးတော့ရင်ဖွင့်လာပါတယ
်ကော့တောင်မြို့နယ်လာဝကရုံးကလာဝကဝန်ထမ်းတွေကနိုင်ငံသားတူတယောက်လိုသတ်မှတ်တည်ပြုဖို့အစီအစစ်ခံနိုင်တဲ့အရေးချင်းတွေရှိပြီးတော့မြန်မာနိုင်ငံသားဥပဒေနဲ့လည်းကိုက်ညီတဲ့အချက်အလက်စုံစုံတင်ပြနိုင်တဲ့သူဖြစ်ပါစေဦးတော့ထိုင်းဘတ်ငွေ5000မြန်မာကျပ်ငွေ3,000ဒီလိုလက်မထိုးဘူးဆိုရင်အကြောင်းမျိုးမျိုးပြပြီးတော့နိုင်ငံသားစီစီရေးကတ်တွေပြုလုပ်တာလဲလှယ်တာတွေကိုဆောင်ရွက်မပေးပါဘူးဒါပေမဲ့လည်းဘာအချက်လည်းမှမစုံမဲနဲ့လက်ထိုးငွေပေးကမ်းနိုင်ရင်တော့နိုင်ငံသားစီစီကပြနေချင်းပြီးဆောင်ရွက်ပေးပါလေဒီလိုကိစ္စရတဲ့ကိုသက်ဆိုင်ရာတာဝန်ရှိတဲ့သူတွေစီအတိပေးတိုင်ကြားခဲ့ပြီးမဲ့ဘာမှအသီးသာထူကြတဲ့ပြောင်းလဲမှုတွေမရှိခဲ့ပါဘူးဝန်ထမ်းအသစ်တွေရောက်လာရင်လည်းသူတို့ကပါရင်လူတွေလိုပဲအချင်းပြတ်လုံရက်တွေဆက်ပြီးတော့လှုပ်ဆောင်နေကြတဲ့အတွက်လောက်ဝကတစ်ဌာနလုံးကဝန်ထမ်းအများစုဟာအချင်းပြတ်ဝန်ထမ်းတွေများဖြစ်နေပြီလားလို့တွေးစရာဖြစ်ရပါလေဒါကြောင့်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအနေနဲ့လည်းကိုယ့်လူတွေရဲ့လုံရက်အမားတွေကိုမသိကြိုးကျင်ပြုမထားဘဲနဲ့ထိထိရောက်ရောက်တိတိကျကျစစ်ဆေးပြပေးတာတွေပြုလုပ်ပေးနိုင်စေဖို့အတွက် VOA မြန်မာပြည်ကပေးစာစီစဉ်ကတဆင့်အတိပေးအကြောင်းကြားပြောကြားလိုက်ရပါတယ်ခင်ဗျာ
ကော့တောင်းမြို့သားတူဒီအစိုးရဝန်ကြီးဌာနကကြေညာတာတခြားတကယ်လက်တွေ့အခြေအနေတွေကတခြားဖြစ်နေပါတယ်ဆိုပြီးတော့စာရေးရင်ဖွင့်လာတာပါသောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာတေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးပါဦးမယ်။ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တေးတောင်းတဲ့သောရရှင်တွေကိုအလှည့်ပေးစင်ပါရှင်။ဖြူစင်စိတ်ထားခင်မင်မှုများနဲ့ရွှေချီးသူတွေဒိုင်းမွန်ကဖီယိုကိုချစ်တဲ့သောရရှင်အားလုံးတွေခင်မင်မှုအမတ်တရဒေးလက်ဆောင်ဆိုပြီးတော့မြစ်တာဒေးလက်ဆောင်တစ်ပုတ်ပါလာတာပါ။သူကဝိုင်းဝိုင်းရဲ့လာမင်းနဲ့ပင်လဲဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါလို့တောင်းဆိုလာပါရှင်။ဒီတော့ဒီတစ်ပတ်ဒီသောရရှင်ဒိုင်းမွန်တောင်းဆိုထားတဲ့ဝိုင်းဝိုင်းတီဆိုထားတဲ့လာမင်းနဲ့ပင်လဲသချင်းလေးကိုသောရရှင်တွေအတွက်မြစ်တာဒေးလက်ဆောင်ထုတ်လွှင့်ပေးစင်ပါရနော်။တေးတောင်းတဲ့သောရရှင်ရောတိတ်ချေ VV သောရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။
ပင်လယ်ဟာကိုဝမောင်းလေလာရဲ့ရေခုံစွာနဲ့မျော်လင့်မိတယ်လာမင်းစေတိုင်းကျဆောက်တော်ကြီးရေလွေလဲမှာလိုင်းချတော်ရဲ့ပင်လယ်ဥစုညာကိုခေါ်နေပါရဲ့ဒါပေမဲ့လည်းသူမချဘူးပွေဘုံရဲ့ရောင်တွေထားရခဲ့တယ်ဆောင်ပေးခါရဲ့要归离归
ောင်းဝိုင်းတည်ဆွထားတဲ့လာမင်းနဲ့ပင်လဲဆိုတဲ့သတင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတင်းနှင်းရနေညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေယူကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။ဒေါ်ရစီဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
မေးသနာကျော်ရဲ့မြမပြမဘေးစာများအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့ဒီညအတွက်နောက်ဆုံးကဏ္ဍအဖြစ်ကဘာတလွားထူးခြားဆန်းများသတင်းများအစီအစဉ်ကိုတင်ဆက်သွားမှာဖြစ်ပါတယ်ကိုသားညွန့်ဦးနဲ့မတ်ခင်ဖြူတို့ကတင်ပြထားပါတယ
်လည်းရပြုကဝက်ဘီအားကစားသူကြီးအမိုးဘော်ကအခုံးပုံစံစောက်ထားတဲ့တန်ကြားအတန်းကြီးပေါ်မှာစုစားရတာကိုကြိုက်တဲ့လူတယောက်ဟာအတွေ့အပြီးမပါပဲပထမဦးဆုံးတက်ပြီးလမ်းလျှောက်ပြခဲ့ပါတယ်။သူကတော့ Southampton မြို့ကအသက်34နှစ်အရွယ် James Kister ဖြစ်ပြီးတော့အဲ့ဒီလိုအသေးရွယ်လျှောက်ပြခဲ့တာကို 4GEE ကင်မရာနဲ့ဓာတ်ရိုက်ရိုက်ကူးပြသခဲ့တာပါ။အပြည့်ပီတာ130အထက်ကတန်ချောင်းအခုံးပေါ်မှာလမ်းလျှောက်တဲ့အချိန်မှာတော့ခါမှာကြိုးတစ်ချောင်းပဲချီထားပါဗျ။ဘေးကင်းလုံခြုံရေးအတွက်လုံခြုံရေးအယောက်30ရဲ့ခွင့်ပြုချက်နဲ့၃လကျော်ကြာစောက်ပြီးတော့မှအခုလိုလှုပ်ခွေပေးခဲ့တာပါဒီလိုလက်လျှောက်ပပြခင်မှာအစမ်းလက်လျှောက်မှုတွေလည်းလှုပ်ခဲ့ပြီးတော့လျှောက်ပြီးတဲ့အခါမှာတော့အင်ပတန်ကူမှထူးခြားတဲ့အတွေ့အကြုံရတယ်လို့ James Kister ကပြောပါတယ်သူ့အနေနဲ့ကဘာပေါ်ကတခြားအဆောက်အုံတွေဖြစ်တဲ့ဘေးသဘီတာဝါလို့နာမည်ပေးထားတဲ့ဒူဘိုင်းမြို့ကဒုတိယအပြစ်ဆုံးအဆောက်အုံကိုလည်းတက်ပြခဲ့ပြီးတော့အခုလိုလှုပ်တာတွေဟာအပြစ်ကြောက်တဲ့စိတ်ကိုပျောက်အောင်လို့လုပ်ရတာဖြစ်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်ရှင်
ကြီးဆောင်အိတ်တဲကနေလိုက်ပြီးတော့စပိန်နိုင်ငံတဲကိုခိုးဝင်မှုကြိုးစားခဲ့တဲ့၈နှစ်အရွယ် Ivory Coast နိုင်ငံသားကလေးငယ်တယောက်ကိုဒီတစ်ပတ်ထဲမှာစပိန်အာဏာပိုင်တွေကမိခင်နဲ့ပြန်ဆုံငွဲ့ပေးလိုက်ပြီဖြစ်ပါတယ်။ Arturoatra ဆိုတဲ့ကလေးငယ်ကိုအာဖရိကတိုက်မြောက်ပိုင်းစပိန်နိုင်ငံပိုင်းဆာအူဒါမြို့မှာပြီးခဲ့တဲ့လ9ရက်နေ့ကရဲတွေဖမ်းမိခဲ့တာပါ။သူ့ကိုစပိန်မှာရောက်နေတဲ့သူ့ရဲ့မိဘတွေနဲ့တွေ့ခွင့်ရအောင်လုပ်ပေးမယ်ဆိုပြီးတော့သွေးမတော်သားမဆက်မော်ရိုကိုနိုင်ငံသူတယောက်ကအိတ်ထဲထည့်ပြီးတော့ခိုးခေါ်လာခဲ့တာဖြစ်ပါတယ်။အာဒူဝထရာကိုအိတ်ထဲမှာတွေ့လိုက်တဲ့ပုံတွေကဥရောပကိုပြောင်းရွှေ့ခြေချနေထိုင်ဖို့ကြိုးစားကြသူတွေရဲ့ဘဝနဲ့အကျက်တဲကိုမိမောင်းထိုးပြလိုက်တဲ့ပုံတွေဖြစ်နေဥရောပနိုင်ငံတဝန်းပြန့်နှံ့ခဲ့ပါတယ်။သူ့မိဘနှစ်ပါးစလုံးဟာစပိန်နိုင်ငံမှာတရားဝင်နေထိုင်နေကြတာပါ။စပိန်မှာရှိတဲ့သူ့ဖခင်ကတော့သူ့ရဲ့သားကိုအိတ်ထဲထည့်ခေါ်လာမယ်ဆိုတာမသိတဲ့အကြောင်းနဲ့သူပေးလိုက်တဲ့ငွေနဲ့စပိန်ပြည်ဝင်ခွင့်ဗီဇာယူပြီးတော့ကားနဲ့လာမယ်လို့ထင်ခဲ့တဲ့အကြောင်းပြောပါတယ်။ဖခင်ကိုစပိန်ရဲတွေကကလေးခွင့်ရေးချူဖောက်မှုတရားမဝင်လူခိုးသွင်းမှုကြိုးစားမှုတွေနဲ့လောလောဆယ်မှာထိန်းသိမ်းထားပါတယ်။ကလေးကိုခေါ်လာခဲ့တဲ့မော်ရိုကိုနိုင်ငံသူကိုလည်းတရားမဝင်လူခိုးသွင်းမှုနဲ့ဖမ်းဆီးထားပါတယ
်။အင်ကေတကယ်တောင်ပိုင်းကဟိုက်ဒရာဘတ်မြို့မှာတော့လူတွေဟာသူတို့ရဲ့အသက်ရှူခက်ခဲတဲ့ပြဿနာကိုအခမဲ့ကုသပေးတဲ့နေရာတစ်ခုမှာနှစ်စဉ်နှစ်တိုင်းလူထောင်ထောင်ချီစောက်ဆိုင်ပြီးကုသမှုခံယူကြပါတယ်။ဂါတီလီကိုဘန်တီနီကုမီသားစုရဲ့ရိုးရတိုင်းရင်ပရစီရီနဲ့ရောပြီးရှာပတိအာပတိမြို့ချရတာပါ။ဒီလိုပေးဝေမှုကိုလုံခဲ့တဲ့တစ်ပေါင်း160ကျော်လောက်ကတည်းကမစ္စတာဗီရနာကုမီသားစုကစတင်ခဲ့တာဖြစ်ပြီးတော့အခုလိုလျှို့ဝှက်တိုင်းရင်ပရစီနဲ့စီကုတရမှာသုံးတဲ့ရေရင်းကိုသူတော်စစ်ကြီးတစ်ပါးကညွှန်ပြခဲ့တာပါ။နောက်ပြီးဒီလိုကုသဖို့ကိုလည်းအဲ့ဒီသူတော်စစ်ကြီးကလက်ညှိုးခဲ့တာလို့ဆိုပါရယ်။ဒီတစ်မှာတော့မိုးရသည့်အစာဖြစ်တဲ့ရီဂါစီရာကာတီရက်ကိုယူပြီးကျစ်ပခဲ့တာဘယ်ကဲတက်ကလူထောက်ချီပြီးတော့ရောက်လာခဲ့ကြပါဗါရယ်
ဒီစင်းကြီးကိုသုံးမြင်တော့နောက်ထပ်နှစ်ရက်လောက်သူတို့ပြီးတဲ့အဝါရောင်တိုင်းရင်စီကိုစားရမှာဖြစ်တဲ့အပြင်နောက်ထပ်45ရက်အထိသူတို့ညွန်ကြားတဲ့အတိုင်းစားတော့ကိုလည်းစားရမှာပါဒီစင်းကြီးအတိုင်း3နှစ်ဆက်တိုက်ကိုရေလုံးဝပျောက်ခင်းစေမယ်လို့လည်းကြေညာချတာပါပန်းထရင်ချက်ယောဂါလုံးဝပျောက်မပျောက်ခစ်သစ်စေးပညာအရာတိတ်ပံနီးကြအတိမပြုတ်နိုင်ပေမဲ့လေလူတွေကတော့သူတို့ယုံကြည်မှုအပေါ်အခြေခံပြီးကုသမှုတွေကိုခံယူနေကြပါရဲ့ရှင်
သူကြဆံပြသတင်းအစီအစဉ်ကိုနားဆင်ကြရတာပါအင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲကြည့်အောင်ပ
ါရှင်းတော်အားရှာစီရင်အားစားပြိုင်ပွဲမှာမြန်မာလူငယ်ဘောလုံးအသင်းဘောလုံးပွဲအထိတက်လာတဲ့အတွက်နှစ်ပေါင်းများစွာချန်ပီယံဘဝနဲ့လွဲခဲ့ရတဲ့အဖြစ်တွေအဆုံးသတ်ဖို့နီးစပ်လာနေပြီလားဒါဟာမြမအားကစားပြန်လဲဥမော်လာစီမဲ့အားတက်စရာခြေလန်းတည့်လားနှစ်ပေါင်းများစွာနောက်ကျကြံနေခဲ့တဲ့မြမအားကစားရှေတန်းပြန်ရောက်လာဖို့ကြော်ဖြတ်စရာဘလူအတားစီးတွေစိန်ခေါ်မှုတွေကြံနေသေးတယ်လဲဆိုတာကိုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-3-3-8-9-9-9-4 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်နဲ့ကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ
မြန်မာဘောလုံးအဆင့်အတန်းမျောလင်းချက်နေနဲ့ပတ်သက်လို့အင်ကာညမှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ VOA ကမနက်ဖြန်မနက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုမနက်6နာရီနေ့9နာရီအထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလတ်190တို့အနီးဖမ်းယူနားဆင်နိုင်ပါတယ်ခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကတင်ပြပါမယ်
လုံငယ်တဲ့နှစ်အတွင်းဖြစ်ပွားခဲ့တဲ့ဂါဇာကမ်းမြောင်ဒေသစစ်ပွဲတွေအကြောင်းကုလသမဂ္ဂကထုတ်ပြန်မှုရှိနေတဲ့အစီအစဉ်ပေါ်ဣသရေလဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကပြစ်တင်ဝေဖန်လိုက်ပါတယ်ဒီအစဉ်ခန်းစားဟာအချိန်ဖြုန်းတီးတာသာဖြစ်ပြီးဣသရေလပေါ်အချိန်မြင့်မရှိဘဲဆွဲချက်တင်ထားတာဖြစ်တယ်လို့သူကဆိုပါတယ်ဣသရေလကထုတ်ပြန်တဲ့အစီအစဉ်ခန်းစားမှာတော့ဒီဣသရေလတပ်ဖွဲ့ဝင်တွေအနေနဲ့အရက်သားတွေပေါ်ရွေချက်ရှိရှိတိုက်ခိုက်တာမျိုးမလုပ်ခဲ့ပေမဲ့ဂါဇာကအစ္စလာမစ်ဟာမတ်တွေဟာသူတို့လူတွေကိုတော့လူသားဒိုင်းသဖွယ်အသုံးချခဲ့တယ်လို့အစ္စရေးအရက်သားတွေအပေါ်ကိုလည်းတိုက်ခိုက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်။ပိုလန်နိုင်ငံမှာအမေရိကန်စစ်ပတ်သုံးလက်နက်ကြီးတွေထားရှိဖို့အရေးအမေရိကန်နဲ့ဆွေးနွေးနေတယ်လို့ပိုလန်ကပြောပါတယ်။ကာကွယ်ရေးဝန်ကြီးထောမက်ဆိုင်မွန်နီယက်ကဒီအစီအစဉ်ကိုအမေရိကန်စစ်ပတ်အရာရှိတွေနဲ့လွန်ခဲ့တဲ့လအတွင်းဝါရှင်တန်မှာဆွေးနွေးခဲ့တာလို့ပြောဆိုပြီးဒီကိစ္စနဲ့ပတ်သက်လို့မကြခင်မှာဆုံးဖြတ်ဖို့ရှိနေတဲ့အကြောင်းကိုလည်းသူကပြောပါရယ်။ American ထောက်လိုင်းဝန်ထမ်းဟောင်း Edward Snowden စီကသင်္ကေတာ3ထိပ်တန်းလျှို့ဝှက်စာရွက်စာရင်းတွေကိုရုရှားနဲ့တရုတ်နိုင်ငံတို့ကရပ်သွားခဲ့တဲ့အတွက်သဘောထားတင်မာတဲ့ဒီနိုင်ငံတွေမှာတာဝန်ချထားတဲ့ British အစိုးရရဲ့တချို့တွေကိုနေရာပြောင်းရွှေ့ပေးခဲ့ရတယ်လို့ Britain ထိပ်တန်းသတင်းစာတစ်စုံကဖော်ပြပါရယ်။စနိုဒန်ဟာအမေရိကန်ကနေ2013ခုနှစ်ကထွက်ပြေးသွားတော့ဒီစာရွက်စာရင်းအချက်လက်တွေကိုခိုးယူသွားခဲ့တာဖြစ်ပါရယ်။မြောက်ကိုရီးယားဘက်ကတောင်တပြည့်ဒုံးကျည်3000ဂျပန်ပင်လယ်ရဲကိုပြစ်ခတ်ဆန်းသက်ခဲ့ပါတယ်။ရေငုပ်သင်းမောင်းကနေပယ်ရင်းဒုံးကျည်အောင်မြင်စွာဆန်းသက်ပြစ်လွတ်နိုင်ခဲ့တယ်လို့ကြေညာပြီးသတင်းပတ်အတော်ကြာဒီကနေ့တနင်္ဂနွေနေ့မှာအခုလိုတောင်တပြည့်ဒုံးကျည်တွေဆန်းသက်ခဲ့တာပါ။မြောက်ကိုရီးယားအရှေ့ဘက်နေဆက်မြို့ဝမ်ဆိုင်ကနေ KN01 အမျိုးအစားတောင်တပြည့်ဒုံးကျည်3000ကိုအပြည့်ပြည့်ဆိုင်ရာစံတော်ချိန်9နာရီခွဲလောက်မှာပြစ်ခတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုအောင်ပြောပြသွားတာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00ထိလိုင်းနိုမီတာ24 25 30 50တို့ကနေထုတ်လွှင့်ခဲ့တာပါကျွန်တော်ညံဝင်းအောင်ပါသောရရှင်တွေအားလုံးဘေးဘေးရာဝေးကွာပြီးစိုးရိမ်မှုကင်းဆောင်တဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.